Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဧပြီလ28ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညမှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့ Flight 32 kHz 9383ညနဲ့9383ည Flight Meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါဘေးရန်အပေါင်းကခင်ဝေးကြပါစေရှင်ဒီကနေ့ကြားရမယ့်သတင်းတွေထဲမှာဆိုရင်တော့ယူကရိန်းမြို့အတော်များများကိုဒီကနေ့ရုရှားကဒုံးကျည်တွေနဲ့ပစ်ခတ်တာကြောင့်မလို့လူ15ယောက်ထက်မနည်းသေဆုံးပါတယ်နောက်မြန်မာစစ်တပ်ဝင်ငွေရစီမဲ့လမ်းကြောင်းတွေကိုထိထိရောက်ရောက်ပိတ်ပင်ဟန်တာဖို့ဂျပန်နိုင်ငံကိုမြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွမ်အန်ဒူးစ်ကတိုက်တွန်းပါတယ်နောက်ဆူဒန်နိုင်ငံမှာကတော့အပြစ်ခက်ရက်စဲမှုတက်တန်းတိုးလိုက်ပေမဲ့လို့လည်းတိုက်ပွဲတွေဒီကနေ့လည်းအပြင်းထန်ဖြစ်နေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းဝက်လက်မြို့နယ်ကြီးကံတောင်ရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့ပါတယ
်ဒီသူရဲ့နင်းရဲ့နေရာပေါ့နော်ဒီဝက်လက်မြို့နယ်အနောက်ချမ်းကြီးကံတောင်ရွာကျွန်တော်တို့ဘုံကြီးเจ้าကိုလက်ဆက်ပြတာရဲ့မှာအရင်ဟဲ့နေလားတူတယ်မ
ဒီသတင်းအပြည့်အစုံမကြခင်မှာနားဆင်ရပါမယ်ရှင်ဖဲခုံမြို့နယ်အခြေချမှာလဲစစ်တပ်ကနေပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်ရဲသားပြည်သူတချို့ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်မင်္ဂလာဒုံဇေကဘာစက်မှုဇုံကအလုသမားတွေရဲ့ကိုယ်ရေးအချက်လက်တွေကိုအသေးစိတ်စစ်ဆေးဖို့ပြင်ဆင်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရေဆုံးကတော့တောက်ကြညရဲ့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျွန်မစုမွန်တင်ဆက်ပေးပါမယ်ရှင
်ယူကရိန်းနိုင်ငံမြို့တော် Kyiv အပါအဝင်ယူကရိန်းနိုင်ငံတော်ဝန်ကမြို့ကြီးတွေကိုရုရှားကဒီကနေ့ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်မလို့ဒီကနေ့ဒီဒနီပရိုမြို့မှာ၃နှစ်သားအရွယ်ကလေးငယ်နဲ့မိခင်အပါအဝင်လူ15ယောက်ထက်မနည်းသေဆုံးသွားပါတယ်။ Kyiv မြို့တော်အတွင်းထိခိုက်ပျက်စီးမှုအခြေအနေအသေးစိတ်ကိုတော့လောလောဆယ်မသိရသေးပါဘူး။ရုရှားတွေဒီတော့ဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရပြီးတော့နေရပြန်ဖို့ခံရတဲ့ယူကရိန်းကလင်းငယ်တွေကြုံတွေ့ရတဲ့အရာတွေကနေရုရှားရဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်တဲ့အထောက်အထားတွေကိုအတိမတ်ပြုတဲ့ဆုံးဖြတ်ချက်တရက်ကိုတော့ဥရောပကောင်စီပါလီမန်မှာကြာတာပြီးနေတုန်းကချမှတ်ခဲ့ပါတယ်။ရုရှားဆက်လက်ထိန်းသိမ်းထားတဲ့ကလင်းငယ်တွေကိုယူကရိန်းကိုဘေးကင်းရေးပြန်ဖို့နိုင်ဖို့လေဥရောပကောင်စီကတောင်းဆိုပါတယ်။ဒီဆုံးဖြတ်ချက်ကိုအရေးကြီးတဲ့လှုပ်ရှားမှုတစ်ခုအဖြစ်ယူကရိန်းသမ္မတဗိုလိုဒီမီယာဆလန်စကီကကြိုဆိုပါတယ်။အကြမ်းဖက်မှုတွေကျူးလွန်နေတဲ့ရုရှားအစိုးရအကြီးအကဲအပါအဝင်ရုရှားအစိုးရအရာရှိတွေကိုယူကရိန်းပေါ်သူတို့ကျူးလွန်တဲ့လူမျိုးတုံးတက်ဖြတ်မှုတွေနဲ့လူမျိုးတုံးတက်ဖြတ်မှုဆိုင်ရာမူဝါဒတွေအတွက်တရားမျှတတဲ့အရေးယူဆောင်ရွက်မှုတွေရှိလာရေးကမ္ဘာလုံးဆိုင်ရာကျိုးပန်းမှုတွေအတွက်အများကြီးအထောက်အပံ့ဖြစ်စေလိမ့်မယ်လို့သမ္မတဇလန်စကီကကြာသပြီးနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင်
ဆူဒန်နိုင်ငံမှာစစ်တပ်နဲ့အာဏာအပြိုင်လူနေတဲ့ RSF ပြည်သူစစ်တပ်တွေကြားမှာတော့82နာရီအပြည့်ခတ်ရက်စဲဖို့သဘောတူထားပါတယ်။ဒါပေမဲ့ခါတွန်မြို့တော်နဲ့မျက်နှာချင်းဆိုင်ဘာရီမြို့တွေမှာတော့ဒီကနေ့တောက်ကြနေ့မှာလေကြောင်း၊ကုန်းကြောင်းတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေကပြင်းထန်နေပါတယ်။ဒါကြောင့်မို့လို့အမေရိကန်နိုင်ငံသားအလုံး48နာရီအတွင်းဆူဒန်နိုင်ငံကနေထွက်ခွာကြဖို့အင်ဖြူတော်ကမနေ့ကြာသပတေးနေ့ကတိုက်တွန်းခဲ့ပါတယ်။
Have deployed U.S. intelligence, surveillance, and reconnaissance assets to support air and land.
American နိုင်ငံသားတွေဘေးလွတ်ရာကိုထွက်သွားတဲ့ကုန်းကြောင်းလမ်း၊လေကြောင်းလမ်းတွေမှာ American ထောက်လမ်းစောင့်ကြည့်ရေးနဲ့ကင်းထောက်အကူအညီတွေပေးနိုင်မှုဖြန့်ချထားပါတယ်။ကန်ယိုရန်ဒေသတွေမှာလိုအပ်တာတွေကိုပံ့ပိုးနိုင်မှုကိုလည်းဒေသတွင်းမှာရှိတဲ့ American ရေတပ်သင်္ဘောတွေကိုနေရာပြောင်းရွှေ့ချထားတယ်လို့အင်ဖြူတော်ပြောခွင့်ရကပြောကြားသွားတာဖြစ်ပါတယ်။ American ပြည်ထောင်စုအပါအဝင်ဆူဒန်နိုင်ငံထဲမှာရှိနေကြတဲ့နိုင်ငံသားတွေဟာကုန်းလမ်းနဲ့ခါတိုမျိုးရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့ Port Sudan စိတ်ကမ်းမြို့စီကိုကုန်းလမ်းနဲ့သွားနေကြပြီးတော့အဲဒီကနေမှလေကြောင်းရေကြောင်းနေနဲ့နိုင်ငံကနေထွက်ခွာနေကြတာဖြစ်ပါတယ်ရှင
်2020ခုနှစ် American သမ္မတရွေးကောက်ပွဲရလဒ်ကိုသမ္မတဟောင်းဒေါ်နယ်ထရမ့်ဘက်ကပြောင်းလဲဖို့ကြိုးစားခဲ့တဲ့လောရက်အထွေပေါ်မှာစုံစမ်းစစ်ဆေးနေတဲ့ Federal အထူးတရားရုံးဂျူရီအဖွဲ့ရှေ့မှောက်ဒုသမ္မတဟောင်း Mike Pence ကြာတာပြီးနေတုန်းကတက်တေထွက်ဆိုခဲ့ပါတယ်ရွေးကောက်ပွဲရလဒ်ပြောင်းလဲအောင်သမ္မတဟောင်း Trump ချုပ်တက်မှုတွေဟာပြည်ထောင်စုဥပဒေကိုချိုးဖောက်ခဲ့သလားဆိုတာစုံစမ်းစစ်ဆေးနေတဲ့ Washington မြို့တော်ကဖက်ဒရယ်တရားရုံးခရိုင်တရားရုံးမှာသူ့သမ္မတဟောင်းဖန့်စ်9နာရီထက်မနည်းကြာအောင်ထွက်ဆိုခဲ့တာဖြစ်ပါတယ်။တကပိတ်ထွက်ဆိုချက်တွေနဲ့ပတ်သက်လို့တော့အများပြည်သူမသိရပါဘူး။2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်အဆောက်အဦကို Trump ထောက်ခံသူတွေဝင်ရောက်တိုက်ခိုက်ခဲ့တာအပါအဝင်စုံစမ်းစစ်ဆေးမှုတွေမှာသူ့သမ္မတဟောင်းလာရောက်ထွက်ဆိုဖို့ဒီနေ့အစောပိုင်းကဆင့်ခေါ်ထားတာဖြစ်ပါတယ်။ဒီလိုစစ်ခေါ်တာကိုသမ္မတဟောင်းထရမ့်ရဲ့ရှင်းလင်းရေးကကန့်ကွက်ခဲ့ပေမဲ့ Federal ယူကန်တရားရုံးကလက်မခံဘဲပယ်ချခဲ့တာပါ။ထ ထရမ့်နဲ့အနီးကပ်ရှိနေခဲ့သူဒုသမ္မတဟောင်းဖန်စီရဲ့ထွက်ဆိုချက်တွေဟာဒီအမှုစုံစမ်းစစ်ဆေးမှုအတွက်သိက္ခာအရေးပါပါတယ်။ရွေးကောက်ပွဲရလဒ်လွှတ်တော်မှာအတည်ပြုခဲ့တဲ့နေ့ကလွှတ်တော်ရဲ့အထီးထရမ့်အပေါ်ထောက်ခံသူတွေတိုက်ခိုက်ခဲ့ခြင်းကဒုသမ္မတဟောင်းဖန်စ်လွှတ်တော်ထဲမှာကိုယ်တိုင်ရှိနေခဲ့တာဖြစ်ပါတယ်။ဖန်စာ2024ရွေးကောက်ပွဲမှာသမ္မတလောက်အဖြစ်ဝင်ရောက်အရေးခံမယ်လို့အရေးမို့ပြောဆိုထားပေမဲ့လို့အခုအချိန်ထိတော့တရားဝင်ကြေညာတာမျိုးမရှိသေးပါဘူးရှင်။
မက္ကဆီကိုနယ်စပ်ကိုဖျက်ချော်ပြီးတော့အမေရိကန်ပြည်ထောင်စုထဲကိုဝင်ရောက်ဖို့စ조사နေတဲ့သူတွေအတွက်ဂွတ်တီမာလာနဲ့ကိုလံဘီယာနိုင်ငံတွေမှာအမေရိကန်လူဝင်မှုကြီးကြပ်ရေးစင်တာတွေဖွင့်လှစ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကမနေ့တုန်းကကြေညာလိုက်ပါတယ်။မေလ17ရက်နေ့ကိုဗစ်ကွမ်းသတ်ချက်တွေပယ်ဖျက်ပြီးတာနဲ့တောင်ပိုင်းနယ်စပ်ကနေအမေရိကန်ပြည်ထောင်စုထဲကိုလူတွေထောင်နဲ့ခြီးပြီးတော့အလုံးရင်းဝင်ရောက်လာနိုင်တယ်ဆိုတာကိုကြိုတင်ဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့အခုလိုစင်တာတွေဖွင့်လှစ်သွားမှာဖြစ်ပြီးတော့ NLK နဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်စေဖို့အတွက်အခုလိုလှုပ်ဆောင်သွားတာမဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကမနေ့တုန်းကနိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
် It's an approach focused on making migration more safe, orderly and humaneand on advancing the interests of the American people.
American နိုင်ငံသားရေးဝန်ကြီးပြောသွားတာကတော့ဘေးကင်းလုံခြုံပြီးတော့စနစ်ကျတဲ့လူသားဆန်တဲ့ရွှေပြောင်းဝင်ရောက်မှုတွေဖြစ်ထွန်းရေးအလေးထားပြီးဆောင်ရွက်မယ့်အစီအစဉ်ဖြစ်တယ်လို့ American ပြည်သူတွေရဲ့အကြိုးအတွက်လည်းဖြစ်ပါတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောကြားသွားတာဖြစ်ပါတယ်။အခုလိုမျိုးနိုင်ငံကူးရွှေပြောင်းခိုလုံမှုတွေကတနိုင်ငံနဲ့ဖြည့်ရှင်းလို့မရတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင် America တိုက်ကနိုင်ငံတွေနဲ့ပြီးခဲ့တဲ့နှစ်ဆွေးနွေးသဘောတူညီမှုရခဲ့တဲ့အကြောင်းကိုလည်းဝန်ကြီးဘလင်ကန်ကပြောပါတယ်။လေလာသုံးသပ်သူတွေကတော့အခုအစီအစဉ်တက်ကနေနိုင်ငံရေးနဲ့စီးပွားရေးအကျက်ရိုက်နေတဲ့တောင်ပိုင်းနိုင်ငံတွေကရွှေပြောင်းဝင်ရောက်သူတွေတိုးလာနေတာကိုတကယ်ပဲ short ချနိုင်မလားဆိုတာကတော့မသေးကြဘူးဆိုပြီးသုံးသပ်ပြောဆိုနေကြပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညနေပြီးထိုးလင်းပေးနေပါခင်ဗျာ
တောက်ကြညအတွက်နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်ယူကရိန်းကိုကျူးကျော်တဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့တယ်လို့မျိုးမြန်မာစစ်တပ်ကလည်းရည်ယူဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုစလေတရမ်အန်ဒရူးစ်ကဂျပန်ဆိုရကိုတိုက်တွန်းလိုက်ပါတယ်ဂျပန်နိုင်ငံအနေနဲ့ဒေသရင်းဥဆောင်တဲ့အခမ်းကဏ္ဍကိုတုံးပြီးစစ်ကောင်စီကိုပို့ပြီးတော့ထိရောက်ရောက်ဖိအားပေးဆောင်ရွက်ဖို့ဂျပန်နိုင်ငံခီးစဉ်အပြည့်ဒီကနေ့ကြာရောက်ကျင်းပါတယ်သတင်းစာရှင်းလင်းပွဲအတွင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုစလေကတိုက်တွန်းပြောသွားခဲ့တာ
ပါ Sanctions I urge Japanto consider joining all other G7 countries in imposing
တခြား G7 ဆက်မှုထိပ်သီးနိုင်ငံတွေနဲ့အတူမြန်မာစစ်တပ်အထက်ဝင်ငွေရစီမဲ့လမ်းကြောင်းတွေကိုပိတ်ဆို့အရေးယူတန်းခတ်ဖို့ဂျပန်ကိုကျွန်တော်တိုက်တွန်းပါတယ်။ယူကရိန်းချက်တဲမှာတုံ့ပြန်ခဲ့ကြတဲ့အတိုင်းဆောင်ရွက်ကြပါလို့ကုလသမဂ္ဂအထူးကိုယ်စားလှယ် Trump and Duce ပြောဆိုသွားတာပါ။မြန်မာစစ်တပ်အတွက်တိုက်လေရင်တွေစစ်ရဟတ်ရင်တွေလိုတံမိုးကြီးတဲ့စစ်လက်နက်တွေဝယ်ယူတာတွေကိုပိတ်ပင်ဟန်တာအရေးယူပြီးအရက်သားတွေကိုတိုက်ခိုက်နိုင်တဲ့အင်အားလျော့နေသွားအောင်လုပ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုဂျပန်ဆိုရရရှိတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက် Trump and Truth ကဒီ April 19ရက်နေ့ကနေ28ရက်နေ့အထိဂျပန်နိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာအကြက်တဲဖြစ်ရှင်ရေးမှာဂျမနိုင်ငံဟာအရေးပါတဲ့အခမ်းကဏ္ဍမှာရှိနေတာမို့အခုလိုသွားရောက်တာဖြစ်တယ်လို့လည်းအထူးကိုယ်စားလှယ်ကသူ့ရဲ့ခီးစဉ်အပြီးကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။မြန်မာစစ်တပ်ကိုတင်နန်းပေးတဲ့ဂျပန်အစိုးရရဲ့အစီအစဉ်တွေဟာဂျပန်နိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေနိုင်တဲ့အတွက်ချက်ချင်းရပ်ဆိုင်ဖို့လည်းသူကတိုက်တွန်းပါတယ်။ပစိကြီးချေးရွာမှာအရက်သားယာနဲ့ချီတိတ်ဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုထောက်ပြပြီးမြန်မာစစ်တပ်ကအရက်သားတွေကိုတိုက်ခိုက်နေတာတွေဟာရက်ဆက်ကြမ်းတမ်းတဲ့ဖိနှိပ်မှုတွေဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပိုပြီးတော့ဆိုးဝါးလာနေတာကိုလည်း Two Coast Lake Trump and Duce ကထောက်ပြသွားခဲ့ပါတယ်ရှင်။
စွိုင်းရင်တဲ့အခြေခံအဆောက်အုံဆိုင်ရာအင်ဂျင်နီယာနဲ့ဒီဇိုင်းပညာကျွမ်းကျင်ဝန်ဆောင်မှုတွေပေးနေတဲ့ Sweden Finland Passat Company Africa မြန်မာနိုင်ငံထဲကသူ့ရဲ့လုပ်ငန်းတွေရပ်ဆိုင်းကြောင်းကြေညာလိုက်ပါတယ်။မြန်မာနိုင်ငံရဲ့ရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်း3ခုမှာပါဝင်ဆောင်ရွက်ခဲ့တဲ့ဒီကုမ္ပဏီအနေနဲ့မြန်မာနိုင်ငံအတွင်းပို့ပြီးတော့မှဆိုးဝါးလာနေတဲ့လူခွင့်ချိုးဖောက်မှုအခြေအနေတွေကြောင့်ဒီလိုမျိုးလုပ်ငန်းတွေရပ်ဆိုင်းဖို့ဆုံးဖြတ်ခဲ့တာလို့ April 27ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရဲ့အခြေအနေတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂနှစ်ပတ်လည်အစီရင်ခံစာဒီနှစ်မတ်လထဲထွက်လာခဲ့ပြီးတဲ့နောက်မှာကုမ္ပဏီအနေနဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေတွေကိုလေ့လာဆန်းစစ်ခဲ့ ဲ့တာမှာတော့မြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုကပြီးခဲ့တဲ့နှစ်မှာတိတိတသားဆိုးဝါးလာခဲ့တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ Afree ကုမ္ပဏီဟာမြန်မာနိုင်ငံတွင်တန့်ရှင်းစွမ်းရည်စနစ်တည်ဆောက်ရေးပြုပြင်ပြောင်းလဲမှုလုပ်ငန်းတွေခိုင်မာအားကောင်းလာဖို့ရည်ရွယ်ပြီးတော့ရေအားလျက်စစ်စီမံကိန်းတချို့မှာနှစ်20ကျော်ပါဝင်လှုပ်ဆောင်ခဲ့ပြီးတော့အခုလိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ချုပ်ဆိုထားတဲ့စာချုပ်အားလုံးကတော့2021ခုနှစ်ဖေဖော်ဝါရီလဆီယနာသိမ့်မှုမတိုင်ခင်ချုပ်ဆိုခဲ့တာဖြစ်ပြီးတော့အာနာသိမ့်မှုနောက်ပိုင်းမှာတော့ထပ်တိုးချုပ်ဆိုတာဘာမှမရှိဘူးဆိုပြီးတော့လည်းထုတ်ပြန်ထားပါတယ်ရှင်
။တရုတ်ရေပိုင်နဲ့တဲ့ကျူးကျော်ဝင်ရောက်လာတဲ့ဖိလစ်ပိုင်သင်္ဘောနှစ်စင်းကိုတရုတ်ကမ်းခြေဆောင်တပ်ဖွဲ့ကတုံ့ပြန်ခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကတော့တောင်တရုတ်ပင်လယ်ပြင်မှာအန္တရာယ်ပြုလာတဲ့တရုတ်သင်္ဘောတွေနဲ့သူတို့တပ်ဖွဲ့တွေထိတိုက်တွေ့ခဲ့တာလို့တရုတ်ကအခုလိုမတုံ့ပြန်ခင်အစောပိုင်းကတည်းကပြောဆိုထားပါတယ်။ဧပြီလ23ရက်နေ့ကဖိလစ်ပိုင်ကမ်းခြေဆောင်သင်္ဘောနှစ်စင်းဝင်ရောက်ခဲ့တဲ့ရနိုင်းရီဖ်ကျွန်းဟာတရုတ်ပိုင်စပရက်လီကျွန်းစုတွေကတစိတ်တပိုင်းဖြစ်ပြီးတရုတ်ခွင့်ပြုချက်မရပဲဖိလစ်ပိုင်သင်္ဘောတွေကကျူးကျော်ဝင်ရောက်ခဲ့တာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရမောင်နှင်းကပြောပါတယ်တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အများစုကိုသူ့ပိုင်တယ်လို့တရုတ်ကကျူးကျော်ထားတာဖြစ်ပြီးတော့ဒီလိုတရုတ်ရေပိုင်နဲ့တဲ့ဖိလစ်ပိုင်သင်္ဘောတွေကျူးကျော်လာတာဟာရန်စတဲ့လုပ်ရည်ဖြစ်တယ်လို့လည်းတရုတ်ဘက်ကဆွဆွဲထားပါတယ်ဖိလစ်ပိုင်ကလည်းတရုတ်ကရန်လိုတဲ့လုပ်ရည်တွေလုပ်လို့ရဆိုပြီးတော့ထပ်တလဲလဲကန့်ကွက်နေတာဖြစ်ပါတယ်ရှင်
တရုတ်နဲ့ရုရှားတို့ပါဝင်တဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေး SCO အဖွဲ့ရဲ့ကာကွယ်ရေးဝန်ကြီးတွေဒီကနေ့အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာဆွေးနွေးနေကြပါတယ်။ဒီနေ့ဆွေးနွေးပွဲမှာတော့အီရန်နဲ့ဘီလာရုစ်နိုင်ငံတွေကိုလေ့လာတဲ့နိုင်ငံတွေဖြစ်နေထည့်သွင်းထားပါတယ်။ဒီဆွေးနွေးပွဲလာတက်တဲ့ကာကွယ်ရေးဝန်ကြီးတွေနဲ့အိန္ဒိယကာကွယ်ရေးဝန်ကြီးတွေတီးခြားစီတွေ့ဆုံချိန်မှာတော့တရုတ်နဲ့အိန္ဒိယကြားမှာသဘောထားကွဲလွဲမှုတွေဖြစ်ခဲ့ပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူကျမစုမုံတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။စကိုင်းတိုင်းဝက်လက်မြို့နယ်ကြီးကန်တောင်ရွာကိုစစ်ကောင်စီတပ်ကကြာသာရေးနေကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာတော့ပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မဲကုန်းကျေးရွာဘက်မှာတော့စစ်တပ်ကဒီကနေ့ဝင်ရောက်နေမြေရှင်းလင်းပြီးတော့နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မအေးတနာကျော်ကပြောပြပေးပါမယ်ရှင်
။အေပီလာ28ရက်နေ့မနေ့မနေ့ပိုင်းကဝက်လက်မြို့နယ်လှရောရွာကစစ်ကောင်စီတပ်တွေစခန်းချထားတဲ့ရဲစခန်းကိုဒေသကာကွယ်ရေးတပ်ဖွဲ့တွေကလက်လက်ကြီးလက်နက်ငယ်တချို့နဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်နိုင်ဝက်ကြာမှာပဲစစ်ကောင်စီတပ်ဖက်ကကြီးကန်းတောင်ရွာကိုရဟယင်တွေနဲ့လေးချောင်းကတိုက်ခိုက်မှုလုပ်ခဲ့ပါတယ်။အနည်းနောက်မှရှိတဲ့ရွှေဘိုမန္တလေးလမ်းမော်ကကျေးရွာတချို့ကိုပါလေးချောင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဒေသကာကွယ်ရေးတပ်ဖွဲ့ကပြန်ကြားရေးတောင်းရင်ကိုနဂါလေးကပြောပါတယ်။
ဒီကကျွန်တော်တို့ဝန်ထမ်းချင်းတိုင်းကကျွန်တော်တို့ဒီဝလမျိုးနဲ့ကြာတော့ကြီးရရစခန်းထောက်အောင်တော့ဒီဆခါရေးခိုင်းခဲ့တယ်ကလေးဒီဆခါဆောက်ခိုင်းခဲ့တဲ့စခန်းကိုကျွန်တော်တို့ကဟိုဝန်ထမ်းချင်းလောက်ကပေါ့နော်ဒီလက်လက်ကြီးလက်လက်ငယ်လက်လက်ငယ်ကတော့ပြည့်တယ်ရောပြည့်တယ်တာတယ်ခုမှကပြည့်ပြီးတော့나ယူဝက်အတော်ကြာမှာမှအဲ့ဒီဘယ်လိုလဲလောကမှာပြည်သူရဲ့နေရနေရပေါ့နော်ဒီဝလမျိုးနဲ့အနောက်ချမ်းကြီးကန်တောင်ရွာကျွန်တော်တို့ဖုန်းကြောင်းကိုတလက်ဆက်ပြလာရမှာအရဟိနဲ့လာပြလာမှာအဲ့ဒီအနီးမှာထုတ်ဆက်ကဒီဒီတစ်ချက်ဆက်တော့ရတယ်မပြတယ်ပြဒီလိုပြတဲ့ခြေကညီလာဆိုတဲ့ခြေလေးကအဲ့လိုကြီးနေပြတယ်အချောက်လောက်မှလောက်ရှိတဲ့ခြေလေးမျိုးနေပြတယ်တော့တော်တော်များများပြစီသွားတယ်အမိုးပြစီရတကယ်ပေါင်းနေပြစီတယ်အုတ်ဒီပါတွေပွတ်ထွက်သွားတယ်ရှိတယ်ကြတော့ပြတဲ့တော့မင်းကတော့ပြတယ
်စစ်တပ်ရဲ့လေကြောင်းကနေပြစ်ခတ်မှုကြောင့်အမျိုးသားနှစ်ဦးထိခိုက်ဒဏ်ရာရသွားတာပါတကြီးရွယ်ဦးအဖိုးတို့ကတော့ထိတ်လန့်ပြီးတော့နှလုံးရက်တိတ်ဆုံးသွားတယ်လို့ကိုနဂါလေးကပြောပါတယ်
။ဒီကြီးကန်တောင်လာကကျွန်တော်တို့အသက်90ကအမျိုးသားတဦးအဲဒီပြည့်တဲ့နေရာမှာဒီလိုနေဝါပြီးတော့အပြင်မှာဆွတ်ထွက်တဲ့ခါမှာနှလုံးခုန်ရက်ပြီးပြေးသွားတယ်ဗျ။အဲ့ဒါပြီးတော့ကျွန်တော်တို့နောက်ထပ်အမျိုးသားနှစ်ဦးကကြတော့ဒီပြည့်တဲ့အဆောက်အဦးရဲ့ဒီထုံးကြီးကျောင်းအဆောက်အဦးကနေမှမှန်ပြီးတော့မှအဲ့အဆောက်အဦးရဲ့အသားသားနေမှာလူလာမှန်တာတယောက်ကလက်ချက်ဆိုင်နေတယ်တယောက်ကကျွန်တော်တို့ဒီဟောပေါ့နော်တယောက်ကဒီကောင်းကောင်းနေတယ်အသက်ကငယ်ရွယ်ကြီးကြီးပ
ြပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာကြီးကန်းတော်ရွာအပါဝင်ကျေးရွာ9ရွာထက်မနည်းကဒေသခံတွေဟာတပိုင်းတနိုင်ရိတ်ခါတွေယူပြီးတော့စစ်ဘေးရှောင်နေကြရတယ်လို့ကူညီပေးနေတဲ့သူတွေကပြောပါတယ်။စစ်ဘေးရှောင်တွေကိုစားတောက်ရေးအတွက်ဖုန်ကြီးကျောင်းနေတဲ့ကာကွယ်ရေးတပ်ဖွဲ့တချို့ကကူညီပေးနေပေမဲ့လည်းစားတောက်ရေးနဲ့နေထိုင်ရေးကအခက်အခဲနေကြတာပါ။
ဒီဘက်ကနေတော့မကြီးအဲ့ဒီမနေ့ကလေးကအမကြီးရဟယင်ပြည်ကြီးကကျွန်တော်တို့အဲ့ဒီရတကြီးနဲ့လှတော့ရွာထဲမှာရှိတယ်ကျွန်တော်တို့ရွာပေါ့နော်ကျွန်တော်တို့ပါရှိမယ်အဲလှတော့ကြီးကန်ကျွန်တော်တို့မဲကုန်း ရွာတော်တော်များအဲရွာ900လောက်ရအဲဒီကြားမှာရှိပါတယ်အကုန်လုံးစီးပြီးချောင်းနေရတယ်ဗျတရက်စာလာမယူသွားနိုင်တာပေါ့အများကြီးရောမယူနိုင်ဘူးပေါ့နော်အချင်းမပြေဘူးပေါ့ဗျာနော်လက်တာပေါ့နော်လူတိုင်းမဲ့လူရှိမှာ
ရွာသားကြီးရွာမှာစခန်းချနေတဲ့ရွှေဘူခရိုင်ခလာရ40နှစ်တက်ကတက်တိုင်းအင်အား90ဝန်းကျင်လောက်ကတော့ဒီနေ့မနေ့ကမဲကုန်းကျေးရွာကိုဝင်ရောက်နေပြီးတော့နေတချို့ကိုမိရှို့နေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့ဝင်တွေကပြောပါတယ်ကြည်ကန်းတောင်ရွာနဲ့မြောက်ရွာတို့မှာစစ်ကောင်စီတပ်တွေကမလ2ရက်နေ့ကလည်းမီးရှို့ခဲ့တဲ့နေ့အိမ်300ထဲမှနေရှိခဲ့တာပါပြည်သူ့ကာကွယ်ရေး PDF တပ်တွေဟာစကိုင်းတိုင်းတွေကကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့စစ်တပ်ကဆွဆွဲလေးရှိပါတယ်စကိုင်းတိုင်းတွေမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်စကိုင်းတိုင်းအတွင်းသေဆုံးရသူတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့စစ်ဆောင်အရေးတွေကတနေ့တခြားပို့ပြီးတော့တိုးလာနေတာဖြစ်ပါတယ်ရှင်
ဒါကတော့ဝက်လက်ကြီးကန်းတောင်မှာစစ်တပ်ကနေလေကြောင်းကနေပြီးတော့တိုက်ခိုက်တဲ့အကြောင်းသတင်းကိုမအေးတန်နာကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲဒီဖဲခုံဘက်ကစီးရဲအခြေအနေသတင်းကိုလည်းတင်ပြပေးကြပါရစေ။ဖဲခုံမြို့နယ်အရှိချမ်းငါးမူးကျေးရွာဘက်မှာမနေ့ကစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့အရသာပြည်သူ၅ဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တယ်လို့အနီးနားကျေးရွာကန်တူက VOA မြန်မာပိုင်းကိုပြောပါရတယ်။အလားတူပဲဖဲခုံပင်လောင်းမြို့နယ်ဇက်ကတောင်မဲတင်းရွာနဲ့မြောက်စလုံးရွာတွေဘက်မှာလည်းဒီကနေ့မနေ့ပိုင်းကလေးကလက်နက်ကြီးပစ်ခတ်တန်းတွေတောက်လျှောက်ကြားနေရပြီးတော့ဒေသခံတွေစိုးရင်ကြောက်လန့်နေကြရပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ဧပြီလ29ရက်မနေ့ကမနေ့ပိုင်း17နာရီကျော်လောက်မှာစစ်ကောင်စီကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲလို့ငါးမူးကျေးရွာသား၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့အဲ့ဒီရွာအနီးအနားမှာရှိတဲ့တခြားရွာကန်တူက VOA ကိုပြောပါတယ်
။ငါးမူးရွာဖက်ကလက်နက်ကြီး၅လုံးတော့ကြားတယ်။တိုက်ပွဲမရှိဘဲနဲ့အဲဟာဟိုသူတို့နန်းသူတို့ပြဒူလေးဦးပြင်းထန်ဒဏ်ရာရတယ်။ဒီရောဆက်ထိသွားတော့ပေါ့။နည်းနည်းပါပဲ။အဲ့ဒါကိုဖဲကတော့တမဒီစကားကုန်းလမ်းကြီးတာနောက်ပြီးတော့ဟိုနောင်လိုက်ရောပေါ်ထဲလဲလေးလုံးပြတယ်လက်နဲ့ကြီးတိုက်ပွဲမရှိဘူးအဲ့ဒါဘုံကြီးကြောင်းမှာနှလုံးကြတယ်ဘုံကြီးကြောင်းအမှန်နဲ့ကုန်းွဲရစမှာ
ဖဲခုံမျိုးခြေဆက်အမှတ်9စစ်စင်ရေးကုတ်ကဲမှုဌာနချုပ်ကနေအရသားတွေရှိရာကျေးရွာဘက်ကိုလက်နဲ့ကြီးနဲ့ပြစ်ခတ်လာလို့အခုလိုထိခိုက်တာအိုးအိမ်ပျက်စီးတာတွေဖြစ်ရတာလို့ဆိုပါတယ်မနေ့ကတော့ဖဲခုံမျိုးနဲ့အရှိဘက်ချမ်းငါးမူးကျေးရွာညောင်မွန်းကျေးရွာနဲ့နောင်လိုင်းကျေးရွာတို့ဟာလက်နက်ကြီးပစ်ခတ်တာကိုခံခဲ့ကြရပါတယ်။အဲ့ဒီရွာတွေဟာစီရေးပဋိပက္ခငြိမ်သက်နေတဲ့ကျေးရွာတွေဖြစ်ပြီးဘာကြောင့်အခုလိုပစ်ခတ်တိုက်ခတ်ရသလဲဆိုတာမသိရသေးဘူးလို့အဲ့ဒီပတ်ဝန်းကျင်ရွာကန်တူက VOA ကိုအခုလိုဆက်ပြောပါတယ
်။ဒီကနေ့ဒီပစ်ခတ်လည်းမရှိဘူး၊ကလေးလည်းမရှိဘူး၊ရွာတွေရတာလည်းမရှိကြောင်းရွာကိုသူတို့လမ်းကြောက်အကြောင်းနဲ့သူတို့ကကြည့်တယ်ပေါ့နော်။အဲ့ဒါကိုစီပွဲလည်းမရှိတော့မရှိပါဘူးဆင်မလေးပဲ။ကျန်ရည်တင်ဆဲတဲ့တောင်းရတဲ့တင်လို့စက်တက်စက်တို့လမ်းတော့ပြပြနေတာဒါကြောင့်ကြာဖြစ်တယ်ဒီမှာ
အလားတူဖဲခုံပင်လောင်းမြို့နယ်စတောင်မဲသိန်းရွာမြောက်စလုံးရွာတွေဘက်မနေ့ညပိုင်း၈နာရီအချိန်လောက်တနတ်တန်ကြားရပြီးဒီနေ့မနေ့အစောပိုင်းမှာလက်နက်ကြီးပစ်ခတ်တန်တွေတောက်လျှောက်ကြားလာတယ်လို့အဲ့ဒီရွာအနီးနားမှာစစ်ဘေးရှောင်နေတဲ့ဒေသခံတဦးကလည်း VOA ကိုပြောပါတယ
်ဒီကမှုရဲကြားတယ်မင်းညာညာညီချိန်ရောပေါ့နော်၈နာရီချိန်လောက်ဟာတို့ပြတယ်လည်းနည်းတော့ပြတယ်လည်းနဲ့ကြီးတော့မပြေဘောနော်မင်းကအနောက်ဒီရတော့နည်းနည်းကြီးတော့ဆက်လာတယ်ဆင်းနည်းကြီးကဖက်ဆောင်နေပြလာတယ်အဲ့ဒီအာတော့သုံးမျိုးစလုံးဖဲလို့ချင်ရတယ်ချက်ဟုတ်လည်းနည်းကြီးပြတဲ့တော့အတန်တော်တော်ကြာရတယ်တန်စုံစီရချက်ဟုတ်နေ့တိုင်းလို့ကြာရချက်နေ့တိုင်းလို့ပြစ်ပြီးချက်ဟုတ်ဖက်ဆောင်နေဒီတော့စလုံးမျိုးစလုံးတို့တော့မပြေလို့ဖက်ပြတဲ့ချက်နေ့တိုင်းမဟုတ
်အခုလို့ဥတီရမဲ့နေ့စဉ်လက်နဲ့ကြီးပြခတ်တက်ခတ်မှုတွေကြောင့်ပဝန်းကျင်မှာခိုလိုနေကြတဲ့စစ်ပြေးဒုက္ခတွေအများရန်ဆိုးရိမ်ထိတ်လန့်နေကြအောင်လည်းပြောပါတယ
်ဆိုးရိမ်မှုတော့ရှိတယ်ပေါ့နော်လည်းနဲ့ကြီးကြမှာလည်းကြောက်ကြတယ်စစ်ချောင်းတွေတော့တော်တော်ကြောက်တယ်လေရင်တွေတိုင်းလည်းကြောက်ကြတယ်ပေါ့နော
်လည်းနဲ့ကြီးပြစ်ခတ်တက်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ဧပြီလ25ရက်နေ့ကဖဲခုံမြို့နယ်စောင်းဖွေးကျေးရွာမှာရွာကန်နဲ့စစ်ပြေးဒုက္ခတွေထူထောင်ထားတဲ့ဆေးပေးကန်းကိုစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်လို့ကျန်းမာရေးဝန်ထမ်းအပါအဝင်ဒေသခံ၅ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ကင်းဒီလူခွင့်ရေးအဖွဲ့နဲ့ကင်းဒီကာကွယ်ရေးတပ်တွေက VOA ကိုပြောပါတယ်စစ်ကောင်စီအနေနဲ့အယောက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာအခုနောက်ပိုင်းပုံမလှုပ်လာပြီးလူသားမဆန်တဲ့ရာဇဝတ်မှုတွေတွနှင်းကျဲကျဲကျူးလွန်နေတာလို့ကင်းပြည်နယ်အခြေစိုက်တဲ့အဖွဲ့အစည်းတွေနဲ့ဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ
ဒါကတော့ဖဲခုံအရှိဂျမ်ဘက်ကစီရေးအခြေအနေကိုကိုစောဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်စက်မှုဇုံကစက်ယုံလုံသားတွေရဲ့ကိုရေးအချက်အလက်တွေအသေးစိတ်ကောက်ခံတော့မယ့်အခြေအနေသတင်းကိုတင်ပြပေးကြပါရစေ။မင်္ဂလာတုံမြို့နယ်ထဲမှာရှိတဲ့ရန်ကုန်စက်မှုဇုံဈေးကဘာဝင်းတွေကစက်ယုံလုံသားတွေအားလုံးကိုရေးအချက်အလက်တွေအသေးစိတ်တင်ပြပေးရမယ်လို့မင်္ဂလာတုံတက်နယ်မှုကနေညွှန်ကြားစာထုတ်ပြန်လိုက်ပါရစေ။ကိုရေးကိုရာအချက်အလက်တွေကိုပြန်ပြီးတော့စစ်စစ်တာမှာတော့ရှုပ်ထွေးမှုတွေဖြစ်လာနိုင်တာကြောင့်အလုတ်ရှင်ရောအလုတ်သမားတွေပါဒီကိစ္စကိုလိုက်ပြီးတော့လုတ်ကင်မှုအတွက်အကြက်တွေ့နေကြတယ်လို့အလုတ်သမားကြီးရအဖွဲ့အစည်းတချို့က VOA မြန်မာပိုင်းကိုပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းတင်ပြပေးပါမယ်ရှင
်၎င်းစည်းရင်းကောက်ယူတယ်လို့အသေးစိတ်ပါတဲ့ကိုရေးကိုရာအချက်အလက်တွေကိုဖြည့်ပေးဖို့ရန်ကုန်စက်မှုဇုံဈေးကဘာဝင်းတဲ့ကစက်ယုံအလုတ်သမားတွေကိုမင်္ဂလာတို့မြို့နယ်တက်နယ်မှုကအေဗီလာ20ရက်နေ့ရက်စွဲနဲ့အတိပေးအကြောင်းကြားလိုက်တာဖြစ်ပါတယ်ဒီလိုလှုပ်ဖို့အတွက်မင်္ဂလာတုံတက်နယ်မှုကအေဗီလာ19ရက်နေ့ကကျင်းပတဲ့ရန်ကုန်စက်မှုဇုံလုံခြုံရေးဆိုင်ရာအစည်းအဝေးမှာပြောခဲ့တာပါအဲ့ဒီနောက်ညွှန်ကြားချက်ထွက်လာပြီးအလုတ်သမားတွေရဲ့မိသားစုအချက်အလက်တွေကောက်ယူတာအပြင်အလုတ်ရှင်တွေအနေနဲ့စက်ယုံပတ်ဝန်းကျင်တွေမှာလျှက်စင်မီထွန်းထားဖို့24နာရီစောင့်ကြည့်နိုင်တဲ့ကင်မရာတွေတပ်ဆင်ထားဖို့စက်ယုံဝင်တဲ့နေတဲ့အလုတ်သမားတွေကိုအစည်းအဝေးတိုင်ဖို့ရှာစွေးမှုတွေကိုပူးပေါင်းဆောင်ရွက်ပေးဖို့ဖိအားပေးထားပါတယ်အလုတ်သမားအဖွဲ့ချုပ်တွေကတော့ဒီကိစ္စကိုစုံစမ်းနေကြောင်းပြောပါတယ်ဒီလိုညွှန်ကြားချက်ထွက်လာပေမဲ့စက်ယုံအလုတ်ရှင်တွေစီဓာတ်ရိုက်ဖိအားပေးလာတာမျိုးမရှိသေးတာကြောင့်အလုတ်သမားတွေအနေနဲ့ဒီလိုအချက်လက်တွေကိုမဖြေသေးဘဲစောင့်ကြည့်နေကြပါတယ်မဖြစ်မနေလောက်ကြရမယ်ဆိုရင်တော့အလုတ်လျှောက်တုံးကအချက်အလက်တွေနဲ့လက်ရှိအချက်အလက်တွေကကွဲလွဲနိုင်တာကြောင့်အရေးယူခံရမှာကိုအလုတ်သမားတွေကစိုးရိမ်နေကြပါတယ်စစ်အုပ်ချုပ်ရေးကြီးညာထားတဲ့ရန်ကုန်တိုင်းတခြားနေရာတွေကစက်မှုဇုံတွေမှာတောင်ဒီလိုညွှန်ကြားချက်တွေရောက်မလာတဲ့အတွက်ဒီကိစ္စကိုဆက်ပြီးစောင့်ကြည့်နေကြကြောင်းအလုတ်သမားအဖွဲ့ချုပ် MICS ရဲ့တာဝန်ခံက VOE ကိုပြောပါတယ်
ကျွန်တော်တို့တချို့လုံးရှင်တွေလည်းမိတ်ကြည့်တယ်သူတို့ဒီကညွှန်ကြားချက်ရောက်မလာဘူးလို့ကျွန်တော်တို့လောလောဆယ်တိထားတာပေါ့။ဟိုင်းနဲ့ကျွန်တော်တို့ဆက်ပြီးဆောင်ရမ်းနေတယ်။ဘာဖြစ်လို့လဲဆိုတော့ဒီတရင်ကအရန်ဟော့တဲ့အခါကျတော့ဟိုပြန်မထုတ်မပြောရတာလည်းဖြစ်နိုင်တယ်။ဟဲ့နော်ဟိုဒါနဲ့ကျွန်တော်တို့အခုတောက်လျှောက်တော့ကျွန်တော်တို့လုံသမားတွေဆက်သွယ်ပြီးတော့ကျွန်တော်တို့မင်းနေတာမျိုးရှိတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နော်။ဟိုဒီကဘာဥက္ကေရှင်ကိုသူတို့ဖမ်းထားတဲ့အမှုတွေပါလေငယ်ငယ်ပတ်သက်မလားတော့မပြောတတ်ဘူး။ဒါတော့ဟိုကျွန်တော်လည်းစဉ်းစားဆက်တယ်ပြီးတော့ဒီတရင်ဟိုအမှန်တကယ်မြေပြင်မှာသူတို့ run နဲ့ကျွန်တော်တို့အတတ်နိုင်ဆုံးစောင့်ကြည့်နေကြခင်ဗ
ျအလုသမားတွေစက်ယုံစဆင်းတဲ့ရက်ရန်ကုန်ရောက်တဲ့ရက်လက်ရှိနေရက်ရခင်အလုဝင်ပါဘူးတဲ့အသင်းအဖွဲ့ဖုံးနံပါတ်အပြင်တခြားအချက်အလက်အများအပြားကိုတောင်းထားတာပါဒါဟာအလုသမားတွေရဲ့ပုံကိုရေးဆိုင်ရာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်ကြောင်း MICS တာဝန်ခံကပြောပါတယ
်ပြီးတော့ဟိုအလားအလုသမားတွေရဲ့လုံခြုံမှုပေါ့နော်လုံခြုံမှုကိုပါတော့ဟိုဒါတိုင်းရဲ့ကိုဖောက်တာဖြစ်ဒီလိုပိတ်ကြမျိုးတွေလုပ်တယ်ဆိုလို့ရှိရင်ဒါအလုပ်သမားတွေအနေနဲ့အရန်အခက်တွေ့တယ်ဟိုဒီလိုဆိုတော့လုပ်ငန်းဝင်ကိုစွန့်ခွာပြီးတော့ကျင်းဆောင်သွားမဲ့အလုပ်သမားတွေတောင်အများကြီးဖြစ်လာနိုင်တယ်ပေါ့နော်ဟိုအလုပ်သမားတွေကတော့အရန်ဆိုးရတဲ့အခြေအနေဖြစ်ပါတယ်ဒီတိုင်းကအမှန်တကယ်ဖြစ်ခဲ့တယ်ဆိုလို့ရှိရင
်အခု AB လ29ရက်နေ့နေ့လယ်တနာရီမှာနောက်ဆုံးထားပေးရမယ်လို့ညွှန်ကြားချက်မှာရေးထားပြီးမဲ့ပေးဖို့ခက်ခဲနေကြောင်းအလုသမားတချို့က VOA ကိုပြောပါတယ်အလုသမားရေးရအဖွဲ့အစည်းတချို့ကတော့ဒီညွှန်ကြားချက်ကိုစက်မှုဇုံရဲ့လုံခြုံရေးအဖွဲ့အစည်းပေးပို့ထားကြောင်းပြောပါတယ
်ဒီကျွန်တော်တို့နဲ့တက်တဲ့ဒီအလုသမားအတိုင်းဝိုင်းကိုမြေကြည့်တော့သူတို့မပေးရဘူးလို့ပြောတော့ခုနကပို့လာတာဟိုမှာလုံခြုံရေးကုမ္ပဏီတွေပြောတာလားတုံ့ပြန်စက်ရုံရဲ့အဲဒီ management level ဝင်လို့ရရဲ့ content ကိုတောင်းလာလားပေါ့။တော့ကျွန်မထင်တာလူမျိုးကြီးကုမ္ပဏီတွေကိုပဲပေးရလို့ထင်ရပါဘူး
။ရန်ကုန်စက်မှုဇုံဈေးကဘာဝင်းထဲမှာအလုပ်လုပ်နေကြတဲ့အထည်ချုပ်စက်ယုံဝန်ထမ်းတောင်းတဲ့အခြေရှိတယ်လို့အလုပ်သမားအဖွဲ့အစည်းတချို့ကပြောပါတယ်။ရန်ကုန်ကတခြားစက်မှုဇုံတွေမှာတော့ဒီလိုစီစစ်ကြက်မှတ်မဲ့အစီအစဉ်တွေမရှိသေးပေမဲ့စစ်ပွဲပြိပကဖြစ်ပွားနေတဲ့ဒေသကလာတဲ့အလုပ်သမားတွေအနေနဲ့အလုပ်ရဖို့အခက်အခဲတွေကတော့ရှိနေသေးဖြစ်ပါတယ်ခင်ဗျာ။
ကိုခေမောင်စိုးမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆီယနာတိမ်မှုရဲ့နောက်ပိုင်းမှာစီးပွားရေးကြက်တဲပြီးတော့ဒုက္ခတွေ့နေကြတဲ့အမေရိကန်ရောက်မြန်မာတက္ကသိုလ်ကျောင်းသူကျောင်းသားတွေကိုကူညီပေးမဲ့အစီအစဉ်အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာဆီယနာတိမ်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာစီးပွားရေးကြက်တဲပြီးတော့ဒုက္ခတွေ့နေကြရတဲ့အမေရိကန်ရောက်မြန်မာတက္ကသိုလ်ကျောင်းသူကျောင်းသားတွေကို၃နှစ်ကူညီမဲ့မြန်မာပညာသင်စုကို USASEAN Business Council Institute USAB PCI ကဥဆောင်ပြီးတော့ဖန်တီးပေးနေပါတယ်။ဒီမြန်မာပညာသင်စုအတွက်ရမုံငွေရှာဖွေတဲ့ပွဲတစ်ခုကိုလည်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာကျင်းပခဲ့ပြီးတော့အဲ့ဒီပွဲမှာအမေရိကန်ဒေါ်လာ1000လောက်လက်ခံရရှိခဲ့ပါတယ်။ဒီပွဲကိုကိုယ်တိုင်သွားရောက်ပြီးတော့ရိုက်ကူးထားတဲ့ကိုငင်းချန်ကတင်ဆက်ပေးထားပါတယ်။
ဒီမှာအမေရိကန်ပြည်ထောင်စုရောက်မြန်မာတက္ကသိုလ်ကျောင်းသူကျောင်းသားတွေအတွက်ဒီနှစ်ကို scholarship အမေရိကန်ဒေါ်လာ5000ပေးမယ်အစီအစဉ်တစ်ခုကြောင်းပြင်ပြပေးပါမယ်ဒီ scholarship ဟာဆိုရင် US ASEAN Business Council Institute အဖွဲ့အားပေးရတာဖြစ်ပြီးတော့မြန်မာကျောင်းသားတွေအတွက်ပြည်ထောင်ပေးရတဲ့ scholarship ဖြစ်ပါတယ
် Begin the program in 20 minutes and in the meantime
တက္ကသိုလ်ကျောင်းသားတယောက်ကိုဒီနှစ်အမေရိကန်ဒေါ်လာ5000ပေးတဲ့ပညာသင်စုကိုကျောင်းသေးတွေဖြစ်တဲ့ကျောင်းလာကစာအုပ်ဖို့ပစ္စည်းကရိယာနဲ့လိုအပ်တာတွေအတွက်သုံးနိုင်ပြီးတော့ဘွဲ့ကြိုဘက်ချလာနဲ့ဘွဲ့လွန်မာစတာမဟာဘွဲ့တန်းကကျောင်းသားကျောင်းသူတွေလျှောက်ထားနိုင်ပါတယ်။လျှောက်ထားသူအနေနဲ့အတန်းအားလုံးရဲ့ရမှတ်ပြန်မြ GPA 3အနည်းဆုံးရှိရမှာဖြစ်ပြီးပညာရေးထူးချွန်မှုအပေါ်အခြေခံပြီးပေးတဲ့ဆုလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးဒီဆုဖြစ်မြောက်ရေးစတင်ကြိုးပမ်းခဲ့သူတဦးဖြစ်တဲ့ကိုလှဖုံးမြင့်ကအခုလိုပြောပါတယ
်။အဓိကအဖြစ်တော့ American လုပ်ငန်းတွေရဲ့ငါငယ်ပြီးဖတ်တစ်ခုကြမှာဘုံပါရှင်နဲ့ဆန္ဒရဲ့ဒီပိုင်းဒီနောက်ဒီပိုင်းကတော့ဒီလိုမျိုးငါငယ်ပြီးဖတ်တယ်เนาะစီဝိုင်းပြီးဖတ်ရားတယ်အချိန်ပိုင်းဒီမှာငါငယ်ဆက်ရှိအားလာပိုင်းမျိုးစုံတော့ပတ်သက်မှုတော့ရှောင်နေတာဒီပိုင်းကတော့တို့ရဲ့ဖတ်တဲ့ငွေရောသုံးတဲ့ငွေရောစနေအဆုံးထိ American ကဖတ်ဆရာမလို့နဲ့စီစဉ်မျိုးကိုစီစဉ်ရဲ့
2022ခုနှစ်ကစတင်ဖန်တီးခဲ့တဲ့ဒီပညာသင်စုကိုလျှောက်ထားသူဟာအမေရိကန်အစိုးရကဒဏ်ခတ်အရေးယူပိတ်ဆို့ထားတဲ့သူတွေနဲ့ကိုယ်တိုင်ကရောမိသားစုဝင်တွေပါပတ်သက်ဆောင်ရွက်မှုမရှိတဲ့အကြောင်းလက်မှတ်ထိုးတက်သေးခံထားရမှာပါဒီအကြောင်းနဲ့ပတ်သက်ပြီးကိုလှဖုံးမြင့်က
တကယ်ဝေကြီးခက်ခဲရှိပြီးရုန်းကန်နေတဲ့အကြောင်းတွေပဲပြင်နေတာပြီးတော့တက်တယ်များနိုင်ငံရေးမှာပတ်သက်တယ်မပါဝင်တဲ့အကြောင်းတွေအဲ့ရွယ်ချက်နဲ့ကျွန်တော်တို့ဒီဥစ္စာကိုလုပ်တယ်
ဒီပညာသင်စုဟာမြန်မာနိုင်ငံကဒုက္ခသည်ကျောင်းသူကျောင်းသားတွေအတွက်လည်းပါသလားလို့မေးကြည့်တဲ့အခါမှာတော့
အဓိကတော့မြန်မာနိုင်ငံကထွက်လာတဲ့မြန်မာကျောင်းသားတွေခက်ခဲဖြစ်နေတဲ့မြန်မာကျောင်းသားတွေ immigration ကဘယ်လိုတတ်မှတ်တတ်မှတ်မြန်မာနိုင်ငံကထွက်လာပြီဆိုရင်ဒါကျွန်တော်တို့ကုတ်ကျက်ပါမြန်မာကျောင်းသားကျွန်တော်တို့ဆောက်ထားပါမြန်မာကျောင်းသား
2024ခုနှစ်အထိပေးမဲ့ဒီစုဟာမဟာပွဲအတွက်သာမကဘွဲ့ကြိုကျောင်းသားကျောင်းသူတွေအတွက်ပါကျောင်းလာကတစိမ့်တစ်ပိုင်းအထောက်အကူဖြစ်အောင်ပေးတဲ့စုဖြစ်ပါတယ်2022-23ခုနှစ်အတွက်ရန်ပုံငွေအမေရိကန်ဒေါ်လာ 1.5 သန်းရှာဖွေနိုင်ခဲ့ပြီးမြန်မာကျောင်းသားကျောင်းသူ55ယောက်ကိုထောက်ပံ့နိုင်ခဲ့ပါတယ်။ဒီနှစ်မှာတော့အယောက်80လောက်ထိထောက်ပံ့ဖို့မျှော်မှန်းထားပြီးအလူရှင်တွေလည်းရှာနေပါတယ်။ဧပြီလ28ရက်နေ့ညနေခင်းမှာကျင်းပခဲ့တဲ့ရန်ပုံငွေရှာပွဲမှာတော့အမေရိကန်ဒေါ်လာ1000ရရှိခဲ့ပါတယ်။ဒီပညာသင်စုဖြစ်မြောက်ရေးအားပေးထောက်ခံနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းလည်းဖြစ်လက်ရှိ National Democratic Institute ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Jared Mitchell က
Ukraine gets the attention. Ukraine everybody knows about Ukraine.
Ukraine ကိုပဲအာရုံစိုက်နေကြတာပါ။လူရန် Ukraine အကြောင်းသိပါတယ်။ဒါကလည်းအကြောင်းပြချက်ကောင်းကောင်းရှိပါတယ်။ဒါပေမဲ့ကျွန်တော်ကတော့လူတွေအများကြီးကိုပြောခဲ့ပါတယ်။ဘာကြောင့်မြန်မာကိုအာရုံမစိုက်ရမှာလဲ။မတူတာတွေတော့ရှိပါတယ်ဒါဟာလဲယူကရိန်းကိစ္စလိုပဲပြည်တွင်းမှာဖြစ်နေတဲ့ကိစ္စလို့ပြောနိုင်ပါတယ်လူတွေကလွတ်လပ်တဲ့အရာတာကိုမြည်ခဲ့ရပါပြီအပြင်ဘက်ကနေလူတွေအတိုက်ခိုက်ခံနေရတာပါသူတို့အရှုံးမပေးပါဘူးဒီလိုအခွင့်အရေးတွေကိုကာကွယ်ဖို့အကုန်လုံးရင်းနှီးထားတာပါလို့ပြောသွားတာပါမြန်မာကျောင်းသားကျောင်းသူတွေအတွက်ပညာသင်စုပေးနေတဲ့ USABCI အဖွဲ့ကိုဘသူမဆိုပါဝင်လှူဒန်းနိုင်ပြီးတော့အမေရိကန်ပြည်ထောင်စုမှာအခွင့်ဥပဒေ501c3 အရာအကျိုးမြတ်မရှာတဲ့ပရဟိတအဖွဲ့ပြည့်မှတ်ပုံတင်ထားတဲ့အတွက်လဲလူရန်မှုတွေအပေါ်အခွန်ကင်းလွတ်ခွင့်ရနိုင်တာပါဒီပညာသင်စုရခဲ့တဲ့မဟာဘွဲ့အတွက်ပညာစည်းပူးနေတဲ့ကိုတော်ထက်ကသူ့အတွေ့အကြုံကိုခုလိုပြောပါဗျာ
USABCI
ပညာသင်စုသာမရရင်ကျွန်တော်ပညာရေးကို Fletcher ကျောင်းမှာဆက်တင်ဖို့မဖြစ်နိုင်ပါဘူးဒါဟာကျွန်တော်အတွက်နောက်ဆုံးပါပဲလို့ပြောသွားတာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့သမားအရေးလက်ထောက်နိုင်ငံရဲ့ဝန်ကြီးဟောင်းလည်းဖြစ်ယူဂျာစီပြည်နယ်ကဒီမိုကရက်အမတ်ဟောင်းတော်မီလနော့စကီလည်းတက်ရောက်မိန့်ခွန်းပြောကြားပေးခဲ့ပါတယ်။ဒီပညာသင်စုကိုဖူးဘရိုက်နဲ့လင်ကွန်းလိုပညာသင်စုတွေကိုစီမံပေးနေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ Institute of International Education IIE အဖွဲ့ကတဆင့်ပေးအပ်တာဖြစ်ပြီးတော့ IIE Internet ဆာမျက်နှာမှာရှောက်ထားရမှာပါonline ကလျှောက်လွှာအပြင်တခြားလိုအပ်တဲ့အချက်လက်တွေကို IIE Internet ဆာမျက်နှာမှာဖော်ပြထားပြီးစုရတဲ့သူတွေကို ဇူလိုင်လအစောပိုင်းမှာကြေညာမယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကိုငိမ့်ညာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေနားဆင်ရဖို့ရှိပါတယ်။
VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ရဲ့ April 28ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။အမျိုးသမီးတွေဟာတခါတရံမှာကိုယ့်ရဲ့ခံစားချက်တွေကိုလစ်လျူရှုပြီးတော့ကိုယ့်ကိုယ်ကိုပြန်ပြီးတော့မြင်မှုမေ့လျော့နေရင်းကနေကိုဟာဘယ်သူလဲဆိုတာမသိတော့အောင်ဖြစ်သွားတတ်ကြတယ်လို့ကလတာအနုပညာပြခန်းတီထောင်သူမတ်စုထွေးအောင်ကပြောပါတယ်။ဒါကြောင့်အနုပညာဖန်တီးမှုတွေကနေတဆင့်အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့ခံစားချက်တွေကိုနားလည်ပြီးတော့အချင်းချင်းမျှဝေဖွင့်ဟပြောဆိုနိုင်မှုရည်ရွယ်တဲ့ထင်ဟမျှဝေတွဲလက်တွေဆိုတဲ့အစီအစဉ်ကိုဂျာမန်ယဉ်ကျေးမှုစင်တာ Gothel Institute နဲ့အတူလက်တွဲလှုပ်ဆောင်ဖြစ်ခဲ့ပါတယ်လို့မတ်စုထွေးအောင်ကပြောပါတယ်။ဒီအစီအစဉ်ကအမျိုးသမီးတွေအတွက်ဘလိုမျိုးစိတ်ခွန်အားတွေဖြစ်စေနိုင်ပါသလဲ။ဘာကြောင့်အရေးကြီးပါသလဲဆိုတာကိုမတ်စုထွေးအောင်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ပေးထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
အခုကလေကျမအဓိကဒီနေ့လေ့ကျင့်တဲ့အကြောင်းအရာကတော့မက်ဆုထွေးအောင်တို့ကနေပြတော့မှာပေါ့နော်ဒီထင်ဟမြဝေတွဲလက်တွေဆိုတဲ့ဒီအစီအစဉ်တစ်ခုကိုမက်ဆုထွေးအောင်တို့လုပ်နေတာကိုတွေ့ပါတယ်ဆိုတော့ဒီအစီအစဉ်လေးမှာကြည့်လိုက်တဲ့အခါကျတော့ဒါလူတွေရဲ့ဒီဟိုအမှုပညာဖန်တီးမှုတွေကနေပြီးတော့တဆင်မှာကိုယ့်ရဲ့စိတ်ခံစားချက်တွေကိုနော်ထုတ်ဖော်ပြောလာအောင်အချင်းချင်းအပြန်လည်ဖလှယ်ပြီးတော့မှစိတ်သက်ခွန်အားတွေဒီမြင့်တင်ပေးနိုင်မှုအတွက်လုပ်နေတယ်ဆိုတဲ့ဟာကိုဒီဒီဒီအတွက်ပေါ့နော်ဆွေးနွေးဝိုင်းလေးတွေကိုမဆုထွေးအောင်ကဥဆောင်ပြီးတော့လုပ်နေတယ်ဆိုတာကိုတွေ့ရပါတယ်ဆိုတော့ဒီဟာကဒီအမျိုးသမီးတွေအတွက်ကိုလည်းအဓိကအလေးပေးပြီးတော့လုပ်နေတယ်ဆိုတာလည်းသိရတယ်ဆိုတဲ့ခါကျတော့ဒီလိုလုပ်ဖြစ်ဖို့အတွက်စိတ်ကူးပေါ့နော်ဒီလိုအကျိုးကြီးဘယ်လိုရခဲ့တယ်လဲဘယ်လိုကနေစပြီးတော့မှဒီစီစဉ်လေးကိုစလုပ်ဖြစ်တယ်လဲဆိုတာလေးကိုအရင်ဆုံးပြပြပေးပါလား
ဒီစီစဉ်ကကျတော့ဂျာမန်ယဉ်ကျေးမှုစင်တာကိုထိုင်အစီအကျူကနေပြီးတော့စပစ်ခဲ့တာအာtitle လေးကိုလည်းသင်ဟမြဝေတွဲလက်ဒီဆိုပြီးတော့ကြတော့နာမည်ပေးထားတယ်။အဲဒီစီစဉ်ကိုစဖြစ်တာကအဲယဉ်ကျေးမှုစင်တာရဲ့ director အပြောင်းလဲတယ်ပေါ့နော်။ director အမျိုးသမီးစပြောင်းလဲတဲ့အချိန်မှာအာ gallery tour လေးရောက်လာတယ်။လာတဲ့အချိန်မှာသူမိခွန်းလေးတချို့ကိုလည်းမေးတယ်ပေါ့။အာလက်ရှိဖြစ်နေတဲ့အခြေအနေတွေရဲ့ဒီ community ကို art နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဟို support ပေးလို့ရမလဲ။အဲ community နဲ့ချိတ်ဆက်ပြီးဘာတွေလုပ်လို့ရမလဲဆိုတဲ့အချိန်မှာဒီ art နဲ့လူတွေရဲ့ mental health care ကိုဟို connect လုပ်ပြီးတော့လုပ်လို့ရှိရင်အဆင်ပြေတယ်ဆိုပြီးတော့ကျွန်တော်အကြံပေးခဲ့မိရယ်ပေါ့နော်အဲ့ဒီနောက်ပိုင်းမှာဒီ program of care ဆိုပြီးတော့ဒီ program လေးဖြစ်လာခဲ့တယ်ဖြစ်လာတဲ့အချိန်မှာကျွန်တော်က program 3ခုမြောက်ပေါ့ပထမမှာလဲဆရာနဲ့ဆရာမကအာ art healing နဲ့ပတ်သက်ပြီးလုပ်ခဲ့တယ်ဒုတိယမှာကျတော့music therapy like music expression ဆိုတဲ့ title နဲ့အဲဆရာနဲ့ဆရာမနောက်ထပ်နှစ်ယောက်ကလုပ်ခဲ့တယ်ပေါ့ဒီတတိယမြောက် program မှာကျတော့ကျွန်တော်ကreflect yourself through art ဆိုပြီးတော့အမျိုးသမီးတွေအတွက်စီဇန်ကိုကျွန်တော်အချိန်ပေးပြီးလုပ်ချင်တဲ့အတွက်ကြောင့်မလို့ကျွန်တော်ရဲ့ program မှာတော့ကျွန်တော်အမျိုးသမီးတွေစီဇန်ပဲလုပ်ဖြစ်ခဲ့တယ်ရှင
့်ဒီ live with art ဆိုတာကအမှုပညာနဲ့ဘဝကိုဘယ်လိုအကောင်းဆုံးနေထိုင်နိုင်မလဲဆိုတဲ့သဘောပြောချင်တာလို့ချက်ပါတယ်။နောက်အမျိုးသမီးတွေတက်ဆိုလို့ရှင်လည်းဒီအမှုပညာဖန်တီးမှုတွေရာနေပြီးတော့တစ်ဆင့်ပေါ့နော်။ကိုဘယ်လိုပြန်ပြီးတော့မှကိုယ့်ရဲ့အခန်းစားချက်တွေအတွေ့အကြုံကိုဘယ်လိုပြန်ပြီးတော့ပြန်လဲသုံးသပ်နိုင်မလဲဘလို့ပို့ပြီးတော့စိတ်ခွန်အားတွေပြန်လဲပြီးစောက်နိုင်မလဲစသဖြင့်လို့နားလဲပါတယ်ကျတော့ဒီလိုအစီအစဉ်မျိုးကမြန်မာနိုင်ငံရဲ့လက်ရှိအနေအထားမှာဘယ်လောက်ထိလိုအပ်နေတယ်လို့ရောပြောလို့ရမလဲ
တကယ်တော့အမှုပညာနဲ့နေထိုင်ခြင်းဆိုတဲ့အရာကတော့ဟိုမြန်မာနိုင်ငံမှာမဟုတ်ပါဘူးနေရာတိုင်းအတွက်လိုအပ်တယ်နေရာတိုင်းမှာလိုအပ်တယ်ပြီးတော့ဟိုမိန်းကလေးတွေအတွက်လည်းမဟုတ်ဘူးပေါ့နော်မိန်းကလေးအတွက်တည်းမဟုတ်ဘူးလူတိုင်းအတွက်လိုအပ်တယ်အဲပို့ပြီးတော့လိုအပ်တာတော့stress အများကြီးပြီးပြီးတော့ crisis တွေအများကြီးကြုံနေရတဲ့နေရာမျိုးမှာတော့ပို့ပြီးတော့လိုအပ်တာပေါ့ရှင်ပြီးတော့ဟိုကျွန်တော်ကိုယ်တိုင်ဒီနေရာတစ်ခုကိုရောက်လာဖို့အတွက်ကိုကျွန်တော်ရဲ့ identity ကိုကျွန်တော်မနေ set လုပ်ခဲ့ရတယ်ပေါ့နော်ပြီးတော့ကျွန်တော်လုပ်ချင်တဲ့ လုပ်ကိုလုပ်ဖို့အတွက်အတိုက်ခံပေါင်းစုံကိုဖျက်ချော်ခဲ့ရတယ်အခြေအနေမျိုးတွေအများကြီးရှိရဲဆိုဟိုမြန်မာမိန်းကလေးမှမဟုတ်ပါဘူးအေရှန်မျိုးသမီးတော်တော်များများကဒီ rigid ဖြစ်တဲ့ family မှာဟိုကြီးလာရတယ်ဆိုတဲ့အချိန်မှာငါဘာလုပ်ချင်လဲငါဘယ်လိုသွားချင်လဲငါရဲ့ life ကိုငါဘယ်လိုcreate လုပ်မလဲဆိုတာထက်သူများကပေးလိုက်တဲ့သူများကသတ်မှတ်ပေးထားတဲ့ life မှာidentity မှာနေခဲ့ရတာများတယ်ဆိုတော့ခါတလေကိုဟာဘာတူလဲဆိုတဲ့အဖြေမနေရှာအဲ့တူရေဆိုတော့အဲ့လိုမျိုးအမျိုးသမီးတွေကမြန်မာပြည်မှာအများကြီးရှိနေပါတယ်ဆိုတော့ကိုကိုကိုရှာဖွေဖို့လိုအပ်တယ်ကိုရဲ့ target ကိုတီးဖို့လိုအပ်တယ်အဲပြီးလို့ရှိရင်ကိုသွားချင်တဲ့ live ကိုကိုကိုတိုင်းဖန်တီးဖို့အတွက်အများကြီးလိုအပ်ပါတယ်ရှင်အဲ့ဒီလိုမျိုးလေးတွေဖြစ်ဖို့အတွက်ကနံပါတ်1က self love ပေါ့နော်ကိုကိုကိုချစ်ဖို့လိုအပ်တယ်နောက်တစ်ခုက self awareness self knowing ပေါ့ကိုကိုကိုတတိထားကိုကိုကိုကိုသိဖို့လိုအပ်တယ်ဆိုတော့ဒီလိုမျိုး workshop လေးတွေကနေတစင်စားတဲ့ information လေးတွေကိုတစားတစားစီသိလာမယ်လို့ကျွန်တော်ထင်ပါတယ်ရှင်ဟုတ်ကျွန်တော်ထင်ပါတယ်ဆိုတာထက်ကျွန်တော်ကိုယ်တိုင်ဒီလိုမျိုးဖြတ်တန်းခဲ့တာပေါ့ရှင
်ဆိုတော့ဒါအခုဒီလိုမျိုးစကားဝိုင်းလေးညတော့ streaming ပုံစံတစ်ခုရဲ့ပဲလားဒါမှမဟုတ်လို့ရှင်အမှုပညာဖန်တီးမှုတွေရောဘယ်လိုပုံစံလေးရောဟို season ထားတာလဲအဲ့ဒါလေးပြောပြပ
ါဟုတ်တကယ်တော့ဒီဟာဆွေးနွေးမှုပုံစံဆိုတာထက်ကျွန်တော်က like ethics တော့ပြရဲ့ပုံစံနဲ့သွားတာပါဒီ workshop အတော်အတွင်းမှာဆိုလို့ရှိရင်ကျွန်တော်ကကိုယ့်ကိုယ်ကို aware ဖြစ်စေအောင်ကျွန်တော်ကူညီပေးတယ်ပြီးလို့ရှိရင်ကိုယ့်ရဲ့ unconsciously ဖြစ်နေတဲ့ဟာကိုဟို medium ပေါ့เนาะကျွန်တော်တို့ဟိုစက်ကူတို့ဆေးတို့အစာရှိတဲ့အပေါ်မှာသုံးပြီးတော့ explore လုပ်ထက်အောင်ကျွန်တော်ကူညီပေးတယ်ပြီးရင်ဖြစ်လာတဲ့အဲသူတို့ရဲ့ unconsciously explore လောက်ထားတဲ့အပေါ်မှာသူတို့ကိုယ်တိုင်ပဲသူတို့ aware ရှိနေပါပြီအတိုင်းဒါတစ်ခုထိ aware ရှိလာရဲ့ရှိလာတဲ့အပေါ်သူတို့ရဲ့အဲသုံးသက်ချက်သူတို့ create လောက်ထားတဲ့အပေါ်ပြောလာတဲ့အပေါ်မှာကျွန်တော်နားထောင်ပေးတယ်ပြီးလို့ရှိရင်တချို့ reflection လိုချင်တဲ့သူတွေအတွက်ကိုကျွန်တော်ပြန်ပြီးတော့ reflect လုပ်ပေးတယ်ဆိုတဲ့အချိန်မှာတယောက်နဲ့တယောက်အပြန်အလှန် land လုပ်ဖြစ်တယ်ပြီးတော့ဟိုသူတို့မမြင်တဲ့အချက်ကလေးတွေရှိတယ်ဆိုလို့ရှင်လဲကျွန်တော်ကဘေးကနေပြီးတော့မိမောင်းထိုးပြတဲ့ပုံစံမျိုးလေးတွေလုပ်ပေးတယ်ဒီနည်းနဲ့ပဲကျွန်တော်သွားတာပါရှင်သင်ကြားခြင်းမပါဘူးပြီးတော့ဟို guide လုပ်တာဆရာလုပ်တဲ့ပုံစံမျိုးမပါဘူးဆိုတော့ကိုကိုကိုပဲရှာဖွေတာပါကျွန်တော်ကဘေးကနေအေးထောက်ပံ့ပေးတဲ့သဘောကူညီပေးတဲ့သဘောပါပဲရှင်ဟုတ်ကဲ့
နော်အလုံးဝိုင်းပြီးတော့စူးစီးပြီးတော့မှကဲကိုမှဘလို့ခန်းစားချက်တွေရှိလဲစသဖြင့်အတူတူတပြေးညီပေါ့ထိုင်ပြီးတော့မျှဝေကြရတဲ့ပုံစံမျိုးဟုတ်ကဲ့
ကျွန်တော်တို့ဒီ program စလိုက်တဲ့အချိန်မှာကိုကိုကို aware လုပ်ဖို့အတွက်ကိုကျွန်တော်တို့ဒီ guidance meditation တွေသွားတယ်ပြီးရင် body scan meditation လေးတွေလုပ်ပြီးတော့ကိုခန္ဓာကိုကိုလစ်လူရှုထားမိတဲ့ဟာတွေကဘာတွေလဲကိုရဲ့ခန္ဓာကကိုဘာတွေပြောနေသလဲကိုရဲ့ heart ကကိုဘာတွေပြောနေသလဲပေါ့နော်အဲ့ဒါတွေ aware ဖြစ်စေဖို့အတွက်ကိုကျွန်တော်တို့ကိုကိုကိုပဲ explore လုပ်ကြရပေါ့နော် explore လုပ်ပြီးသွားတဲ့အချိန်ကျတော့မှကျွန်တော်က medium ရဲ့သုံးပုံသုံးလေးတချို့ကိုပြောပြရဲပြီးတော့ unconsciously explore လုပ်ဖို့ကျွန်တော်အနည်းငယ်ပြောပြတာမျိုးလေးရှိရဲပြီးရင်သူတို့ကိုယ်တိုင်လည်း create လုပ်တယ်ပြီးတော့မှသူတို့ create လုပ်တဲ့ artwork တွေကိုပဲသူတို့ပဲရှင်းပြတာပဲဒါပေမဲ့သူတို့မမြင်တဲ့အချက်ကလေးတွေကြလို့ရှိရင်တော့ကျွန်တော်သူတို့ရဲ့အဲတောင်းဆိုချက်အရာဆိုရင်ကျွန်တော်က reflect လုပ်ပေးတာမျိုးလေးတွေရှိရဲပေါ့နော်ဟုတ်ကဲ့
ကျွန်တော်လက်ရှိဆိုရင်ဒါမြန်မာနိုင်ငံမှာဆိုရင်ကိုဗစ်ကပ်ပြီးကြုံရတာတို့ပေါ့နော်။နောက်ဒီနိုင်ငံရေးအခြေအနေအကျက်တဲကြီးကြားထဲမှာဆိုတော့စီးပွားရေးအကျက်တဲကြီးကြုံရတဲ့ခါမှာလူတွေအတွက်မုန်းချက်မှုတွေပိုများတယ်လေ။ဆိုတော့ဒီလို program ဒီလိုအစီအစဉ်လေးတွေကအဲ့လိုဒီမြန်မာနိုင်ငံမှာအဲ့လိုအကျက်တဲကြီးကြားမှာနေနေရတဲ့လူတွေအတွက်ဘယ်လိုအထောက်အပံ့တွေပေးနိုင်မလဲ။ဘယ်လောက်ထိအထောက်အကူဖြစ်တယ်လို့ရောပြောလို့ရမလဲရှင
်။ဒီလိုမျိုး program လေးတွေမှာ join လိုက်တဲ့အချိန်ကျတော့နံပါတ်ပါတော့သွားပြီးတော့ focus ထားမိလဲဆိုကိုယ့်ရဲ့ self aware ပေါ့ကိုယ့်ရဲ့လက်ရှိဖြစ်နေတဲ့အခြေအနေကိုကိုယ်ပြန်သုံးသပ်မိရဲ့ပြီးတော့ကျွန်တော်တို့ကအပြင်အဆူညံမှုတွေကိုတအားနားထောင်လိုက်တဲ့အခါမှာကိုယ့်အတွင်းမှာကိုယ်လုပ်ရမယ့်နေရာတွေကိုယ့်ရဲ့ direction တွေကပျောက်သွားတဲ့အခါတွေအများကြီးရှိရဲ့ဆိုတော့ကိုယ့်ရဲ့ဖြစ်နေရဲ့ဖြစ်ပြီးမှုကိုလည်းလျော့သွားတာတွေရှိရဲ့အဲ့ဒါတွေအကုန်လုံးခဏနားပိတ်မျက်စိပိတ်ပြီးရဲ့အချိန်မှာကျွန်တော်တို့ဒီအားနဲ့အတူတူကျွန်တော်တို့ကိုကျွန်တော်တို့ self aware စပြီးတော့ညင်တင်တယ်ပြီးတဲ့အခါကျတော့ဒီ art နဲ့အတူတူကျွန်တော်တို့ရဲ့ direction ကဘယ်ကိုသွားချင်နေရလဲကျွန်တော်တို့ရဲ့ goal ကဘာလဲအစားရှိသဖြင့်ပေါ့နော်ဟို program တစ်ခုချင်းစီပေါ်မှာ multi ပြီးတော့ကျွန်တော်တို့ရဲ့design လေးတွေကတော့ क्वे ထားတာတော့ရှိတယ်ဆိုတော့အနည်းချုပ်ပြောရရင်နော်ကိုပြန်ပြီးတော့တတိမူမူစီရယ်ပြီးတော့ကိုသွားမဲ့ လမ်းကြောင်းတစ်ခုကိုကိုပြန်ပြီးတော့တတိမူမိစေတယ်ကို focus ပြန်ပြီးတော့ချက်တဲ့သဘောပေါ့ရှင
်ဒီလိုမျိုးအစီအစဉ်တွေထပ်ပြီးတော့ကြည်ကြဲလေးနဲ့ရှိဖို့လိုအပ်တယ်လို့ထင်လား
ဟုတ်ကဲ့လိုအပ်ပါတယ်လိုအပ်ပါတယ်ဆိုတာကလေကျွန်တော်ကိုယ်တိုင်တိုက်တယ်ပေးရက live with art ဆိုပြီးတိုက်တယ်အများသောအားဖြင့်တော့အခြေခံတိုက်တယ် live with art ပေါ့နော်ဒါပေမဲ့ဒီ workshop design ပေါ်မှာ multi ပြီးတော့ဟိုတိုက်တယ်အသေးလေးတွေတော့နည်းနည်းလေးခွဲခွဲသွားရပေါ့ဒါပေမဲ့ခေါင်းစဉ်ကြီးအောက်မှာ live with art ဆိုပြီးအများနဲ့နာမည်ပေးလေးရှိတယ်ဘာဖြစ်လို့လဲဆိုတော့အမှုပညာလို့ပြောလိုက်လို့ရှိရင်သကလုံးကြီးပေါ်မှာ multi ပြီးအရင်ကြီးကြီးကျယ်ခံနိုင်နားမလည်ဘူးဘာလဲငါနဲ့မသက်ဆိုင်ဘူးပကြီးဆွဲတတ်ရမှာလား music therapy ဆိုလို့ရှိရင် music ကိုတီးတတ်ရမှာလားနားလည်ရမှာလား knowledge မရှိဘူးအစရှိသဖြင့်အမျိုးဆုံးဖြစ်တတ်ကြတယ်တကယ်တော့အမှုပညာဆိုတာနားလည်ပြရလဲမလို့ just heart open heart ဒီနှလုံးသားကိုဖွင့်ထားဖို့ပဲလိုတယ်ခံစားဖို့ပဲလိုတယ်ဆိုတဲ့အချိန်ကြတော့ဒီလိုမျိုး knowledge အမှုပညာနဲ့လူတွေနဲ့ရင်ပါလာတဲ့အချိန်မှာလူရဲ့ heart ကပို့ပြီးတော့တိမ်မွေ့လာတယ်တိမ်မွေ့လာတဲ့လူတွေရဲ့နှလုံးသားတိမ်မွေ့လာတဲ့လူတွေရဲ့ပတ်ဝန်းကျင်ကလည်းပို့ပြီးတော့ဆူပြီးလာတယ်ပို့ပြီးတော့ healthy ဖြစ်လာတယ် healthy ဖြစ်တဲ့ community ဖြစ်ဖို့အတွက်အမှုပညာကိုဖြစ်တတ်ဖို့လို့ကိုလိုအပ်တယ်ဒါကြောင့်ဒီလိုမျိုး workshop တွေကပို့ပြီးတော့လုံးလဲလုံးတဲ့လို့လူ့ပညာနဲ့ကျွန်တော်တို့ community နဲ့ရင်းနှီးဖို့ကလည်းအနာဂတ်မှာပို့ပြီးတော့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ဟု
တ်ကဲ့ပါအဲ့တော့အခုလိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါရှင်အခုလိုမျိုးမေးပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ဟုတ်ကဲ့
မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာပါရှင်ဆက်ပြီးတော့သိပ္ပံနဲ့နီးပညာခန္ဓာမတိုင်ခင်မှာတူတောက်ဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဒီသတင်းပတ်မှာတော့အမေရိကန်ပြည်ထောင်စုမှာဒီလျှက်စစ်ပစ္စည်းပြင်တဲ့ကိုဝင်းနိုင်ကကိုပိုင်စီးပွားရေးလုပ်ငန်းလေးတစ်ခုဖြစ်လာအောင်သူဘလို့စူးစမ်းအားထုတ်ခဲ့ရတယ်လဲဆိုတာကိုပြောပြပေးထားပါတယ်ကိုအောင်ကလိုက်လံတွေ့ဆုံပြီးတော့ရိုက်ကူးတင်ဆက်ထားတာရှူစားနာစင်ပါရှင်
မင်းတံပြာစုမှာခြေချနေထိုင်ဖို့ကဘာတလွားကသူရေအားပုံစံမျိုးစုံနဲ့ရောက်ရှိလာကြပါတယ်။အိမ်သုံးလျက်စစ်ပစ္စည်းပြင်တဲ့ကိုဝင်းနိုင်ကသူအမေရိကကိုဘယ်လိုရောက်လာလဲဆိုတာကိုကုလို့ရှင်းပြပါရယ်
။ကျွန်တော်အမေရိကကို2005မှာဆက်ရောက်လာတယ်။လာတာတော့ကျွန်တော်တို့ဟိုဟာအမေရိကန် Green Card ကစားမဲ့ခေါ့နော်။ TV ပေါ့ American TV ပေါက်ပြီးတော့မှအမီသားစုလိုက်2005မှာအမေရိကကိုဆက်ရောက်လာ။เออจนว่าซ่าหยอกชิงอ่ะโหอ่ะดีลอสแอนเจลิสมาอย่างตั้วไปแล้วเฉยชะเลยอ๋อซ่าหยอกชิงเนาะจนโหอ่ะป่ะดีแอร์คอนดิชันนิ่งฮีทิ้งพลัมมิ่งนี่ดีไซน์ลงได้ดีไซน์คอมพานีมาดีไซเนอร์ลงได้ดีไซเนอร์ลงพี่โหอ่ะแล้ว2009แล้วมาอเมริกันอีโคโนมิคครูซิဖြစ်တော့จนတို့ดีไวท์คอลลาร์เนี่ยดอลลี่เลี้ยวဖြစ်တယ်ไวท์คอลลาร์อလုပ်ดิป่ะเนาะအိမ်မှာအလုပ်အကင်ရှားပါတော့ Los Angeles ကနေဒီ East Coast ကိုကျွန်တော်ပြောင်းလာတယ် Washington DC area ပေါ့လေ
Washington DC ရောက်ခါကျမှတော့ဝန်ထမ်းအနေနဲ့စတင်လုပ်ကင်ခဲ့တာပ
ါဟုတ် Washington DC area ကိုရောက်လာပြီးတော့ဒီ Plumbing Heating Air Conditioning လုပ်တဲ့ company မှာပဲကျွန်တော်ဟိုပါပေါ့ရုံးမှအရင်စလုပ်တယ်ပြီးတော့မှဒီ
ရုံးမှဘာတွေလုပ်
ရုံးမှာတော့ကျွန်တော်ဟိုပါပေါ့ general manager position ပေးထားလို့အဲ့မှာဝင်လုပ်တယ် small business တစ်ခုလုံးကိုပေါ့ဗျာကိုကဟိုဟို operating ဖြစ်အောင် run ပေးရတယ် customer call တွေကိုလက်ခံပေးရတယ်ရထားတဲ့ call customer call တွေကိုအဲ company မှာငှားထားတဲ့ technician တွေကိုဟိုဖြန့်ဝေပြီးတော့မှအလုပ်ခြံခွဲချပြီးခိုင်ပေးရတယ်ပြီးတော့သူတို့ဝင်လာတဲ့ဝင်ငွေတွေကိုလည်းအကုန်လုံး accounting လုပ်တာအစအစပေါ့နော်။နောက်ပစ္စည်းဝယ်တဲ့ credit card နောက်ပြီးတော့ပစ္စည်းပြန်အာသူတို့ကိုပြန်ပေးတဲ့လာစာပါညာအကုန်လုံး manage လုပ်ပေးရတာပေါ့လေ
။လူရောဘယ်နှယောက်လဲရှိ
။လူကကျွန်တော်လို့တော့က4ယောက်တစ်ခါတလေ5ယောက်ဖြစ်လာတယ်တစ်ခါတလေ4ယောက်ဖြစ်သွားတယ်။အဲဝန်ထမ်းတွေကလည်းဝင်လိုက်ထွက်လိုက်ဖြစ်နေတာပေါ့။
ဒီနောက်မှာတော့လုပ်ငန်းအတွေ့အကြုံယူရင်းကိုပိုင်လုပ်ငန်းလုပ်ကင်ဖို့စတင်ပြင်ဆင်ခဲ့တယ်လို့ဆိုပါတယ်
။ကိုပိုင်လုပ်ငန်းလေးထောင်ကျင်တာဟုတ်။အားနဲ့ကျွန်တော် General Manager အလုပ်မလုပ်တော့ဘဲနဲ့ Technician အလုပ်ကိုပြောင်းလုပ်တယ်။ Technician အလုပ်ကို6နှစ်9နှစ်လောက်ပြောင်းလုပ်ပြီးတော့ကိုလုပ်ငန်းတဘာဝတွေလုပ်ငန်းတွေက ဟိုအခက်အခဲတွေအကုန်လုံးကိုသိလာတဲ့ခါကျတော့အဲကိုပိုင်လုပ်ငန်းလေးလုပ်ဖို့စကြိုးစားတာပေါ့ကိုပိုင်လုပ်ငန်းလုပ်ဖို့စဉ်းစားမိတာကတော့ကုမ္ပဏီတွေမှာဝင်လို့ရင်းနဲ့ဟိုကိုလိုပဲ technical level အဆင့်ရှိတဲ့လူတွေကကိုပိုင်လုပ်ငန်းလုပ်ကြတာတွေ့လာတယ်တွေ့လာတော့ကိုသူတို့နဲ့မေးကြည့်တော့ license လေးပါလေးရအောင်ယူပြီးကိုပိုင်လုပ်ငန်းလုပ်လို့ရတယ်ဆိုတော့အခုလဲအဲ့ကိုပိုင်လုပ်ငန်းလုပ်ဖို့ဆုံးဖြတ်လာ
ကိုပိုင်လုပ်ငန်းလုပ်တဲ့အခါသက်ဆိုင်ရာလုပ်ငန်းအလိုက်အတိအမှတ်ပြုလက်မှတ်ရယူရပါတယ
်ကိုပိုင်လုပ်ငန်းလုပ်လို့ခြင်းနဲ့ရည်ရွယ်ချက်ကတော့အဓိကတော့လေဟိုပါ income ပေါ့ဗျာကိုပိုင်လုပ်ငန်းလုပ်တော့ဝန်ထမ်းလုပ်တာနဲ့ဆိုင်ဟို income ကပိုကောင်းတာပေါ့နော်ကိုပိုင်လုပ်ငန်းလုပ်ဖို့ကတော့ကျွန်တော်တို့ personal license လေးတွေအရင်ဖြည့်ရတယ်အဲ conditioning ဆို air conditioning heating plumbing ဆို plumbing license နောက် electrical ဆို electrical license လေးတွေကျွန်တော်တို့အရင်စပြီးတော့ personal license တွေယူရတယ် personal license တွေရပြီးကိုလောက်တာကြိုင်တာတွေလည်းတွေ့ကြုံရနေပြီအဆင်ပြေနေပြီဆိုတော့ဒီလုပ်ငန်း license လျှောက်ရတယ်လုပ်ငန်း license လျှောက်ပြီးမှဒီဘက် IRS မှာဟိုပါပေါ့business IDapply လုပ်ရတယ်။အဲအဲ့ဒီကုလုပ်ငန်း license နဲ့ business ID နဲ့တွဲကြလာပြီဆိုတော့ကိုလုပ်ငန်းစလို့ရတယ
်။ယာဒီအလိုက်လိုက်လံပြင်ဆင်တဲ့အခါဝန်ဆောင်ကနဲ့ပတ်သက်ပြီးတော့သူ့လိုပြောရတယ
်။ဆောင်းလွင်းကြတော့ဟို AB ဆိုရင်ဒီ e-farm တို့ gas furnace တို့ကြတော့ဟိုမရှိမဖြစ်လို့ရဘူး။အဲ reality ကတော့အဲ့ EA နောက်ဆုံးအလုံးမလုံးရင်တော့သူကတကားဖွင့်ပြီးလို့ရတယ်။ဆောင်းလွင်းကြတော့မရဘူး။ S ဒီစီးတက်လို့ရှိရင်ကျွန်တော်တို့ကပစ္စည်းဘိုးကတော့သူ့ရဲ့ဟို market price နဲ့တွားနေတယ်ကျွန်တော်တို့ labor charge ကတော့ဟိုအတွင်းအပြင်တစ်စုံလုံးဆိုရင်ဟိုပါပေါ့အာ US dollar 3,000 လောက် labor charge ယူပါတယ
်ကိုပိုင်လုပ်ငန်းလုပ်ပြီဆိုရင်တော့နေပူမရှောင်နှင်းကြမရှောင်လိုက်လံဝန်ဆောင်မှုပေးရတယ်လို့ဆိုရတယ
်ဩဆရာအေးကျွန်တော်ဒီမှာ air conditioning တစ်လုံးကမအေးဘူးဆိုတော့ဒါပြီးတော့ diagnose လုပ်ဒီ air conditioning က freon pressure နည်းနေတယ်အဲ့ဒါနဲ့ဒီ freon charge ပြရ freon charge လုပ်ပြီးတော့ဒီ temperature ရမရပြန်စစ်ပေ
းကိုပိုင်လုပ်ငန်းလုပ်ရတာနဲ့ပတ်သက်ပြီးတော့ခက်ခဲကိုလည်းကုလို့ရှင်းပြပါတယ
်ကိုပိုင်လုပ်ငန်းလုပ်တာ4နှစ်ရှိပါပြီ2018ကစပြီး register လုပ်ပြီးတော့အခုဆိုရင်2020နှစ်ဆို4နှစ်ပေါ့အဲအားရကျေနပ်မှုရှိပါတယ်ဒါပေမဲ့ဟိုယာနှုံးပြေတော့မရှိသေးဘူးပေါ့ဗျာဟိုကိုပိုင်လုပ်ငန်းလုပ်တဲ့ခါမှာဟိုဝန်ထမ်းတွေအများကြီးခန့်ပြီးတော့မှဟိုတာဝန်ခွဲဝေပြီးလုပ်တာမဟုတ်ဘူးအကုန်လုံးကိုကိုတယောက်တည်းလုပ်ရတာပစ္စည်းလိုရင်ဝယ်ရတာပစ္စည်းလိုရင်မှားရတာပစ္စည်းရှာရတာနောက်ဟိုအရန်ကိုမော်ဒယ်နေနေတဲ့အရန်ဟောင်းနေတဲ့ပစ္စည်းတွေဆိုလို့ရှိရင်တခြားခက်တယ်လေအဲ့ဒါအဲ့လိုမျိုးတွေရှားလာပါအချိန်တော်တော်ကုန်နေ
လုပ်ငန်းဝင်ဝင်နဲ့ပတ်သက်ပြီးတော့အခုလိုပြောရတယ
်ဝန်ထမ်းပို့ခန့်ပြီးတော့ခိုးဝေမှုလေးတာဝန်ခိုးဝေမှုလေးတွေချပေးလိုက်လို့ရှိရင်တော့ဟိုလုပ်ငန်းပို့ကြီးလာမယ်ပို့မြန်လာမယ်ပို့ကြီးပွားလာမယ်အဲကျွန်တော်တို့ဟိုပါပေါ့ business မှာပြောလေးရှိတာကတော့ဟို net income ပေါ့နော်တစ်နှစ်ကို2,000 to 3,000သုံးသိန်းတို့အလုပ်ဝင်ရပါတယ်ဒါ net income ပေါ့
နှစ်နဲ့ချီကြအလုပ်မှာနှစ်မြောက်လောက်ကနေပြင်မယ်လဲရည်ရွယ်ထားတဲ့အခြေအနေအထိမရောက်သေးတာကြောင့်ဆက်ပြီးတော့ကြိုးစားသွားမယ်လို့လဲကိုဝင်းနိုင်ကပြောပါတယ
်ကျွန်တော်အပြည့်တန်းဒီမှာကဟိုကြားကြည့်ချင်တာကြီးတာပဲဝင်ငွေများလာနဲ့ဝင်ငွေများလာနဲ့တစ်ဖက်ကဟိုဟာပေးစားမှုတွေလည်းများတယ်တင်မလားအမေရိကန်ဆိုတော့ဟို test ကလည်းဟိုကလည်းပေးရတရားလည်းပေးရဝင်ငွေခွန်ပေးရအမြတ်ခွန်ပေးရရောင်းဝယ်ခွန်ပေးရဘယ်လိုမျိုးတွေရှိတာ哦အဲ့ဒါကြောင့်လည်းဟိုအိမ်မက်ကတော့အကောင့်ထဲမပေါ်သေးဘူးပေါ့
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့ အစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာမကြုံစဘူးပြင်းထန်လွန်းတဲ့လေဆင်နှမောင်းဒဏ်ကြောင့်ဧပြီလလယ်တုန်းကနေပြည်တော်တဝိုက်မှာအင်ဂျင်200လောက်ပျက်စီးပြီးတော့လူ10ဦးထက်မနည်းအသက်ဆုံးခဲ့ရပါတယ်တဘာဝပတ်ဝန်းကျင်အင်ဂျင်နီယာဒေါ်အေးအေးကြီးကတော့ပြင်းထန်တဲ့မုန်တိုင်းနဲ့ရာသီဥတုဖောက်ပြန်မှုတွေကတဘာဝဝန်းကျင်ပြောင်းလဲမှုကြောင့်ပေါ်လာတာဖြစ်တယ်လို့ဒီလိုမျိုးဥတုရာသီဖောက်ပြန်တာကလည်းတဘာဝပတ်ဝန်းကျင်ကိုထိခိုက်စေတယ်လို့ပြောပါတယ်ဒေါ်ခင်မျိုးသက်တင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံရဲ့ဒီရာသီဥတုအခြေအနေဟာတော်တော်ဟိုဆုတ်ွားလာတယ်လို့ပြောလို့ရပါတယ
်။ Okay ရာသီဥတုကတော့ဗမာပြည်ဟာဆုတ်ွားလာတယ်၊ကမ္ဘာကြီးကဆုတ်ွားလာတော့မြန်မာပြည်ကလည်းဆုတ်ွားလာတယ်။ဒါပေမဲ့နည်းနည်းတစ်ချက်ကပါလဲဆိုတော့ကမ္ဘာနိုင်ငံတွေကဆိုးရွားလာတဲ့ရာသီဥတုနဲ့ပတ်သက်ပြီးတော့လိုင်ရောညင်ထွင်းအောင်ပြင်ဆင်မှုလေးတွေသူတို့ကလုပ်ကြတယ်။ဗမာပြည်မှာမလုပ်ကြတဲ့အပြင်ဆိုးရွားစရာဖြစ်စေတဲ့အခြေအနေတွေကလည်းပိုပြီးတော့များပြားလာတယ်လို့မြင်ပါတယ်
။ဟုတ်ကဲ့။အဓိကကတော့တဘာဝပတ်ဝန်းကျင်ကြောင့်လို့တုံ့တက်ကြတယ်ပေါ့နော်။ဒီလိုရာသီဥတုတွေဆိုးရွားလာတာဆိုတော့တဘာဝပတ်ဝန်းကျင်အင်ဂျင်နီယာတယောက်အနေနဲ့ပေါ့နော်။မြန်မာနိုင်ငံရဲ့အနေအထားကိုနည်းနည်းလေးပြောပြပေးပါ။ဟိုအချို့ရင်းစရာအခြေအနေပေါ့နော်။ဘာကြောင့်ဒီလိုလေးဖြစ်လာလဲဆိုတာ
။ Okay, တဘာဝပတ်ဝန်းကျင်အကျပြဖြစ်တယ်ဆိုတာတဘာဝပတ်ဝန်းကျင်ကိုဆိုးရွားတာဖြစ်စီတာပေါ့နော်။တဘာဝအနေအထားရတဘာဝပတ်ဝန်းကျင်မှာဟိုတဘာဝဟန်ချက်ဆိုရရှိတယ်။တဘာဝပတ်ဝန်းကျင်ကသူ့အခြေအနေသူပြန်ထိန်းထားတယ်ဒီဟန်ချက်ပြတ်သွားတာပေါ့နော်။ဟန်ချက်ပြတ်သွားတာဘယ်လိုပြတ်တယ်လဲဆိုတော့ဟိုလူတွေမလုပ်ခဲနဲ့သူ့တဘာဝကြဖြစ်တာလည်းရှိတယ်။လူတွေလုံးလို့ဟန်ချက်ပြတ်သွားတာလည်းဖြစ်တယ်။ဆိုရှိတယ်အဲ့တော့အခုဗမာပြည်အခြေအနေပြောမယ်ဆိုရင်ဒီလိုလေပြင်းမုန်တိုင်းတွေကျနေတယ်ဆိုတာဒီဖြစ်စေတဲ့အကြောင်းတွေမှာဟိုအတော်များများရှိတယ်ဥပမာဆိုလို့ရှိရင်ကဘာကြီးပူနွေးလာတယ်ပူနွေးလာတဲ့အခါမှာဗမာပြည်မှာလုပ်တဲ့ဟာတွေကလည်းပူနွေးအောင်ဖြစ်စေတယ်เนาะအဲ့ဒါတွေမကတည်ဘူးနောက်ပြီးတော့တစ်ခါဗမာပြည်မှာအထူးသဖြင့်ပေါ့เนาะဒီမြေပြင်အခြေအနေပေါ့မြေပြင်အခြေအနေမှာဆိုရင်အခုဖြစ်တဲ့နေရာမှာဆိုရင်ငကောကတောရီတောင်နေရှိမယ်နော်တောရီတောင်နေရှိတော့မရှိတော့ဘူးမရှိတော့တဲ့ခါမှာအဲ့ဒါဟာလေအကြောင်းတစ်ခုပဲတဘာဝပေါင်းမင်းကြီးကိုဆိုးဝါးစေတာပေါ့နော်တောတောင်ရင်းကြီးကအရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့တစ်ပင်နေဥမာဆိုတစ်တော့ပြုံးသွားမယ်နော်တစ်ပင်နေကကာဗွန်ဒိုင်အောက်ဆိုက်တွေသူကဆုတ်ထားတာဖြစ်တယ်တစ်ပေါ်ပြုံးသွားမယ်ဆိုရင်ကာဗွန်ဒိုင်အောက်ဆိုက်တွေကဟိုနေရူးရဲ့ကိုထွန်းသွားမယ်ကမ္ဘာနိုင်အောက်ဆက်ကဆိုလို့ရှိရင်ဖန်လုံအိမ်ဒေါင်းဝေးတစ်ခုဖြစ်တယ်ပူနွေးစေတယ်အဲ့လိုပူနွေးလာရင်ပင်လယ်သမုဒ္ဒရာတွေကဗလီရာပူနွေးမယ်ပူနွေးလို့ရှိရင်ဆိုက်ကလုန်းတော်နီဒိုတိုင်ဖွန်းတို့ကပူများတာပဲလေ
အပူချိန်မြင့်တက်လာတဲ့ကိစ္စနဲ့ပေါ့နော်ဒီမြန်မာနိုင်ငံကရာသီဥတုပြင်းထန်တယ်ဆက်ဆက်ပြီးနည်းနည်းရှင်းပြပေးပါဦ
းဟုတ်ကဲ့အပူချိန်တွေမြင့်လာတယ်ဆိုရင်ဥတုကအပူချိန်တွေများလာတဲ့ပြင်ရာသီဥတုကဒေသတစ်ခုရာသီဥတုကပြောင်းလာတာပေါ့နော်အငွေ့ပြန်နှုံးနေရလဲများလာမယ်များလာတဲ့ခါကြလို့ရှိရင်လေရဲ့เนาะလေရဲ့တဘာဝဒီမှာဘာဖြစ်တယ်လဲဆိုအဲ့လိုငွေ့ပြန်ပြီးလို့ရှိရင်ဒီလိုကုနာမှုန်တိုင်းနေရပိုဖြစ်တာပိုများလာမယ်များလာပြီးအဲ့လိုဖြစ်တယ်အဲ့တော့ဗမာပြည်အနေနဲ့ကလည်းဟိုဘယ်လိုဖြစ်နေလဲဆိုပူလာတာကเนาะဒီတောတောင်ပြုံးတာတွေမကတည်ဘူးเนาะဒီကုန်ထုတ်လုပ်ငန်းတွေကအဲ့ညဉ့်မှုပေါင်းများစွာကိုနေတဲ့ရောက်တာတွေကိုတနေ့တခြားကတိုးလာတာပဲရှိတယ်ဟိုရှော့တဲ့ဘက်ကမရှိအဲ့တော့လေတုကညဉ့်ညမ်းနေဆိုတော့ကာဗွန်ဒိုင်အောက်ဆိုက်တွေထွက်နေတယ်မကွန်းကဒါဟိုဖန်လုံးအိမ်ဓာတ်ငွေတွေထွက်နေတာလေဆိုတော့ဖန်လုံးအိမ်ဓာတ်ငွေကသူကနေရောင်ကြီးကိုသူကဖမ်းလိုက်တာဖမ်းလိုက်တော့ဒါကြောင့်သူကပူလာတာလေအဲ့တော့ပူချင်းဟာဖန်လုံးအိမ်ဓာတ်ငွေတွေဖြစ်နေလို့ပေါ့နော်များနေတော့အဲ့တော့ဗမာပြည်နေနဲ့ဆိုရင်အိန္ဒိယရှိတယ်တရုတ်ရှိတယ်သူတို့ကထုတ်လုပ်နေတာသူတို့မှဖန်လုံးအိမ်ဓာတ်ငွေတွေကနော်များပြီတကူကအင်ဂျင်နီယာဆိုတော့သူ့ရှိရဟာလည်းယူရသေးတယ်နော်ကိုရှိရလည်းထပ်ပြီးထုတ်လုပ်နေသေးတယ်အဲ့လိုထုတ်လုပ်တဲ့ခါကျတော့အဲ့လိုဖြစ်တော့ရာသီဥတုတွေပြင်းထန်ပြီးတော့နော်မုန်တိုင်းတွေဖြစ်ကုန်ဂေဟစနစ်မှာဆိုမျိုးစိတ်တွေလည်းပုတ်ပြောက်သွားတယ်အဲ့လိုဆိုတော့အဲ့မျိုးစိတ်တွေကိုမှီနေတဲ့နောက်လူတွေကလည်းတဘာဝအခြေအနေတွေကလည်းပျောက်သွားအဲ့လိုအကောင်တွေကလည်းပျောက်သွားနော်အဲ့လိုဖြစ်အဲ့တော့ဒီအထူးသဖြင့်တော့ပင်လယ်ဆိုလည်းကြည်ပင်လယ်တွေဆိုလို့ရှိရင်လည်းသူကကာဗွန်ဒိုင်အောက်ဆိုက်တွေထုတ်ရတာအဲ့တော့ဆုတ်မှများလာလို့ရှင်နေပင်လယ်ကဘာဖြစ်သွားမလဲအက်ဆစ်တက်ဖြစ်ပြီးတော့တန်တာကြောက်တန်းနေပါတယ်ကကာယူရနေမှာပြဿနာဖြစ်ကုန
်ဒီကြားထဲမှာလည်းဟိုတက်တော်တွေပြုံးတော့ထိမ့်သိမ့်မှုမရှိတော့ပုံဆိုးတော့
ဟုတ်ကဲ့တစ်တော့ပြုံးတဲ့ခါလည်းတစ်တော့ပြုံးတာအရင်ဆိုတယ်ဒီတစ်တော့ပြုံးတဲ့ခါကျတော့ဒီကာဗွန်ဒိုင်အောက်ဆိုက်တွေလည်းဟိုဆုတ်ထားနိုင်မှာမရှိဘာလို့လဲဆိုတစ်ပင်တွေကဆုတ်ထားတာ哦နော်နောက်တစ်ချက်ကလည်းလေမုန်တဲ့အနေနဲ့ပိုပြင်းထန်လာတဲ့သဘောရှိလေကာဖို့လည်းမရှိဘူးလေတော့အုပ်ဒီပိုင်းကကာထားမှာဟုတ်တယ်မလားအရင်တော့ကဒီအရမလေပါတိုက်လို့မရအောင်ဘာလို့လဲဆိုလေကိုဖြိုခွင်းတယ်လို့ဖြစ်သွားတာပေါ့တစ်တော့တွေတောင်းနေပါရဲ့နော်ရှိတင်ရှိတိုက်တဲ့တောင်းနေရဟလားဒီမျိုးစုံနဲ့တတ်ထူတွေလိုချင်လို့တူးကြပေါ့နော်အဲ့ဒါတွေကတော့ဟာပြုံးတော့ပြုံးတော့ပြုံးတောင်းပြုံးပေါ့နော်ကုန်းက
အချင်းနေပို့ဆိုးသွား
ပို့ဆိုးတဲ့တနေ့တခြားဆိုးနေတာပို့ဆိုးနေတနေ့တနေ့ဆိုးတဲ့ဘက်ပဲရောက်နေတာပေါ့
ဒါမျိုးထိမ့်သိမ့်ပို့လို့ရပ
ါလိုအပ်တာပေါ့အများကြီးလိုတာပေါ့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့ပတ်သက်ပြီးတော့လေစိုက်ပျိုးရေးဖြစ်ဖြစ်မွေးမြူရေးဖြစ်ဖြစ်အကုန်လုံးကဒီ subject တွေ layer တွေအဲ့ဒါတွေမှလည်းမလုပ်တာရယ်ကုန်ထုတ်တဲ့လုပ်ငန်းမှာလည်းတောင်းဝေညားတာတွေပေါ့နော်အဲ့ဒါတွေကတော်တော်ဘမပြေအတွက်စိုးရတယ်ပေါ့နော် mind တူးကြတာတွေအဲ့ဒါတွေကတိုင်းပြည်ရဲ့ပထဝီဝင်နေထားကိုပျောင်းလဲစေတာပေါ့နော်အခုဆိုဘမပြေအိတဲ့တောင်းဝန်းကလည်းမရှိတော့ဘူးအဲ့ဒါခါကျတော့လေတွေကအငွေ့ပြန်တဲ့ဟာမြန်နေမြန်တဲ့ခါကျတော့ကျင်းထန်တဲ့နော်မုံတိုင်းတွေဖြစ်တယ်နော်အဲ့တော့မိုးလေဝသအချိန်တွေမှာပြောင်းဖို့တာပေါ့နော်ဟုတ်ပညာပေးမှုလည်းမအားနည်းတဲ့အစိုးရရဲ့ထောက်ပံ့မှုကလည်းအားနည်းနေတယ်အဲ့လိုဆိုအကုန်လုံးကစုသွားတာပေါ့နော်အဲ့လိုပြောရမယ
်ဒီမြန်မာနိုင်ငံမှာပေါ့နော်ဒီတဘာဝပတ်ဝန်းကျင်ဒီပျက်စီးမှုမရှိအောင်ပေါ့နော်ထိန်းသိမ်းမှုရှိအောင်အဓိကဘာတွေလုပ်ဖို့လိုပါလဲ
အဓိကကတော့ဘိုးရင်ချင်းလူတယောက်ချင်းပြောရင်တော့ပေါ့နော်ပလတ်စတစ်သုံးတာအစားမလိုအပ်တာတွေပေါ့နော်မသုံးဖို့လိုတယ်နောက်ပြီးတော့အစားတောက်ထုတ်လို့ရရလေအော်ကိုတန်တော့ပဲစားမယ်နဟာတာမဖြစ်စေဘူးเนาะထုံးလို့ရေးပိုင်းမှာဆိုလို့ရှင်ねအကုန်လုံးကိုစစ်စစ်စီစီနဲ့ဘာလဲလုံးလုံးပေါ့เนาะကာဗွန်ခြေရာနဲ့အောင်ပေါ့လုံးမယ်ဆိုတော့အိမ်တိုင်းအိမ်ထဲမှာစဉ်းစားဖို့လိုတယ်အုပ်ချုပ်မှုစနစ်အနေနဲ့ဆိုရင်လည်းနေရာတိုင်းမှာအုပ်ချုပ်ရေးသူတပားများအနေနဲ့ရတယ်တိုင်းပြည်ရဲ့ပုံနှင်းမှုပေါ့เนาะရာသီဥတုပြောင်းမှုဟိုဘလိုတွေအရောက်တယ်ဆိုတော့လေးလေးနက်နက်စဉ်းစားဖို့လိုတယ်ကြေလို့ကုန်ထုတ်စနစ်မှာဆိုလို့ရှိရင်လည်းဒီဆက်တွေကဟောင်းနေပြီလားချိန်ချုပ်ဖို့လိုသလားအဲ့စနစ်တွေကိုလည်းအကုန်ကြည့်ဖို့လိုတယ်နှစ်ခုပေါင်းမှရမယ်ပေါ့နော်လူတွေကြီးပဲလုပ်လို့တော့မရအောင်တချို့မှာဆိုရင်ဝင်အားဖြင့်ပံ့ပိုးရမှာဖြစ်ရတယ် policy အားဖြင့်ပံ့ပိုးရမှာရှိတယ်စီမင်းဥပဒေပိုင်းအားဖြင့်ပံ့ပိုးရမှာရှိတယ်အဲ့တော့အဲ့ဘိုင်းတွေညော်ရဲသွားလို့ရှိရင်ဘလို့မှဟိုမထိန်းနိုင်ပါဘူ
းတဘောင်းဝင်းချင် engineer ဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်။ဒီညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ပြောပြပေးပါမယ်ရှင်။
ယူကရိန်းနိုင်ငံမျိုးတော် Kiev အပါအဝင်ယူကရိန်းနိုင်ငံတဝန်းကမျိုးကြီးတွေကိုရုရှားကဒီကနေ့ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ပါတယ်။ဒီကနေ့တိုက်ခိုက်မှုတွေအတွင်းမှာတော့ဒနီပရိုမျိုးမှာ၃နှစ်သားအရွယ်ကလေးငယ်နဲ့မိခင်တယောက်အပါအဝင်လူ15ယောက်ထက်အမနည်းသေဆုံးသွားပါတယ်။ Kiev မျိုးတော်အတွင်းထိခိုက်ပျက်စီးမှုအခြေအနေအသေးစိတ်ကိုတော့လောလောဆယ်မသိရသေးပါဘူး။ဒီတော့အတွင်းမှာပဲရုရှားတွေဖမ်းဆီးခေါ်ဆောင်အောင်ခံခဲ့ရပြီးတော့နေရပြန်ဖို့ခံရတဲ့ယူကရိန်းကလေးငယ်တွေကြုံတွေ့ရတဲ့အရာတွေကနေရုရှားရဲ့လူမျိုးတုံးတက်ဖြတ်မှုကျူးလွန်တဲ့အထောက်အထားတွေကိုအတိမတ်ပြုတဲ့ဆုံးဖြတ်ချက်တစ်ရက်ကိုဥရောပကောင်စီပါလီမန်မှာကြာတာရင်းနေ့ကချမှတ်ခဲ့ပါတယ်ရှင်။ဆူဒန်နိုင်ငံမှာစစ်တပ်နဲ့အာဏာပြိုင်လုပ်နေတဲ့ ISF ပြည်သူစစ်တွေကြား82နှစ်ကြာအပြစ်ရက်ဆဲဖို့သဘောတူထားပေမဲ့လို့လဲခါထွန်နဲ့ဒီမြို့နယ်မျက်နှာချင်းဆိုင်ဘာရီမြို့တွေမှာဒီကနေ့တောက်ကြနေ့လေကြောင်းကုန်းကြောင်းတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေပြင်းထန်နေပါတယ်။အမေရိကန်နိုင်ငံသားအားလုံး48နှစ်ကြီးအထွန်းမှာဆူဒန်နိုင်ငံကနေထွက်ခွာကြဖို့အတွက်အမေရိကန်သမ္မတအင်ဂျီတော်ကတော့တတိပေးထားပါတယ်ရှင်။ယူကရိန်းကိုကျူးကျော်တဲ့ရုရှားစစ်အပေါ်မှာပိတ်ဆို့တန်ခတ်တယ်လို့မျိုးပဲမြန်မာစစ်တပ်ကိုအရေးယူဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ဂျွန်အန်ဒရူးစ်ကဂျပန်ဆိုရကိုတိုက်တွန်းပါတယ်။ဂျပန်နိုင်ငံအနေနဲ့ဒေသတွင်းဥဆောင်တဲ့အခက်ခဏကိုတုံးပြီးစစ်ကောင်စီကိုပိုးပြီးတော့ထိရောက်ရောက်ဖိအားပေးနိုင်ဖို့ဂျပန်နိုင်ငံခီးစင်အပြီးဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဂျွန်အန်ဒရူးစ်ကတိုက်တွန်းပြောသွားခဲ့တာဖြစ်ပါတယ်ရှင်။
2023ခုနှစ်ဧပြီလ26ရက်တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စစ်ဒရစ်ဖရန်ကလင်နဲ့ပီဂျေအလီယပ်တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဗီအိုအေကိုနားတော
This program has come to you from the Voice of America, Washington.